Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဖေဖော်ဝါရီလ8ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မတင်ထိုင်းနဲ့ကျွန်မအနင်္ဂလာကိုပြောပြမှာပါတူရကီနဲ့ဆီးရီးယားနယ်စပ်မှာတင်းလာနေကလုတ်သွားတဲ့ငလင်းကြောင့်တေဆုံးသူက9800ကျော်အထိရောက်လာပါတယ်လာမယ့်နိုင်ပိုင်းအတွင်းမှာပဲသမ္မတဘိုင်ဒန်ကဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောဆိုပါရမယ်ယူကရိန်းအတွက်လက်ပတ်ဝန်တင့်ကအ ਨੇ ဆုံးအစီတရားပေးပို့သွားမယ်လို့ဂျာမနီဒိန်းမတ်နဲ့နယ်သာလန်နိုင်ငံတို့ကပြောပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်စကိုင်းတိုင်းဟိုမလင်းမှာတော့ဒေတာကန်တချို့တက်ဖြတ်ခံရတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့သတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ
်။ကျွန်တော်တို့ပြည်သူတွေမှာတော့သတင်းမျိုးတို့များ35လောက်ရှိတယ်။ဒီနောက်ကတော့ဒီကဘောက်တက်ခံရတယ်။ဒီနောက်ကသူတို့အဲဒီရသားသူတို့ဇွာလဲဝင်သွားတဲ့အလိုပဲသူတို့အင်ဂျင်မှာပြီးတ
ော့အကြခင်မှာနားဆင်ချရပါမယ်ရှင်။ KIA ပြည်နယ်တွင်ဆစ်ဆောင်ရတဲ့အခြေအနေတွေ့ဆုံမေးမြန်းချက်အာဆီယံနဲ့မြန်မာဆက်အနာသိမ့်မှုအရေးသုံးသက်ချက်စတဲ့သတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ရှင်ကဏ္ဍတို့ကိုလည်းနားဆင်ချရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနားလောင်နဲ့အတူတင်ပြပါမယ်ရှင်။
တေဆုံးသူ9800ကျော်အထိရောက်လာတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေကအင်အားပြင်းငရင်ကြောင့်ပျို့ကျသွားတဲ့အပြည့်အစည်ပုံတွေအောက်အသက်မသေးကျန်ရဲ့သူတွေကိုအပူတပြင်းရှာဖွေကယ်ဆယ်နေတာမှာချက်ကျိုးတန်းလန့်တဲ့မွေးကင်းစကလေးတယောက်ကိုပါအင်္ဂါနေ့ကကယ်တင်နိုင်ခဲ့ပါတယ်
။ يعني كارثة بمعنى الكلمة
အမေကိုဆွဲထုတ်လိုက်တဲ့အခါအသံကြားလို့သူ့အမျိုးသားလို့ထင်နေတာပါဒါပေမဲ့ချက်ကျိုးတန်းလန့်တဲ့ကလေးလေးဖြစ်နေပါတယ်ဒါနဲ့ကျွန်တော်လည်းချက်ကျိုးကိုဖျက်ပြီးတော့ကလေးကိုခေါ်ထုတ်လာပါလို့ကလေးကိုကက်တင်ခဲ့တဲ့ဆာလက်အယ်ဘရန်ကပြောဆိုသွားတာပါကလေးလေးရဲ့မိဘအပါအဝင်မိသားစု9ဦးစလုံးသေဆုံးသွားတယ်လို့လည်းပြောပါတယ်တနင်္လာနေ့ကလှုပ်သွားတဲ့ပြင်းအား9.8အဆင့်ရှိတဲ့ငလျင်ကြောင့်ထောင်နဲ့ချီတဲ့အဆောက်အုံတွေပျို့ကျပျက်စီးခဲ့ရတဲ့အတွက်ပိတ်မိနေသူတွေဘလောက်ရှိမှန်းမသိရသေးပါဘူးငရင်တန်းကြောင့်လူတန်းနဲ့ချီထိခိုက်မှုရှိနိုင်တယ်လို့လည်းခန့်မှန်းချပါတယ်။ငရင်ဗဟိုချက်ဖြစ်တဲ့တူရကီနိုင်ငံဂါဇင်ဆက်နဲ့ခါရာမန်မာရာမြို့တွေကတော့လူနေတိုက်ခန်းတွေအတန်းလိုက်ပြိုကျခဲ့ရပြီးအထိအနာဆုံးလည်းဖြစ်ပါတယ်။ဒါကြောင့်လဲတူရကီသမ္မတရာစစ်တိုင်ယေဘ်အာရဝန်ကနိုင်ငံအရှိတောင်ပိုင်းဒေသ10ခုကိုသုံးလာတာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။အမေရိကန်တရုတ်နဲ့ပင်လယ်ကွေ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်းသဒ္ဒါဆင်ကျော်တို့ကအကူအညီထောက်ပံ့ဖို့လည်းကတိပြုထားကြသလိုလူသားချင်းစာနာမှုအကူအညီတွေနဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေလည်းလေကြောင်းခီးစင်တွေနဲ့ငလင်းတန်းနဲ့ရင်ဆိုင်ခဲ့ရတဲ့ဒေသတွေစီစတင်ရောက်ရှိလာနေပြီဖြစ်ပါတယ်။
တနင်္လာနေ့ပါကြာရုရှားရဲ့ချူချော်ဆင်းတဲ့ရင်ဆိုင်နေရတဲ့ယူကရိန်းရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်မုံမှန်ပြင်ဆင်ထားတဲ့ Leopard 1တင့်ကားအဟောင်းအ ਨੇ ဆုံးအစီးတရားပေးပို့သွားဖို့ပြင်ဆင်နေကြောင်းဂျာမနီ၊ဒိန်းမတ်နဲ့နယ်သာလန်တို့ကအင်္ဂါနေ့မှာပြောပါတယ်။1960ပြည်လွန်နဲ့အလဲပိုင်းကနေ1980ပြည်လွန်နဲ့အလဲပိုင်းကာလတွေမှာထုတ်တဲ့ Leopard 1တင့်ကားတွေကိုစစ်ပွဲသုံးနိုင်ရေးပြင်ဆင်ရမှာကြောင်းယူကရိန်းကတိုက်ခိုက်ရေးသမားတွေလက်ထဲကိုတော့နွေရာသီလောက်မှရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဂျာမနီ၊ဒိန်းမတ်နဲ့နယ်သာလန်နိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေကတော့နောက်ထပ်ပေးမဲ့လက်နက်တွေကြောင့်ယူကရိန်းစစ်တပ်အနေနဲ့ပိုင်နဲ့နယ်မြေတွေပြန်လည်ထိမ့်သိမ့်နိုင်ရင်မှတိတိတသားတိုးတက်သွားစီမယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။ယူကရိန်းကို Leopard 1A5 တင်က198ဆင်းကျော်ပေးအပ်ဖို့ဂျာမနီအာဏာပိုင်တို့ကအတည်ပြုထားပြီးဖြစ်ကြောင်းဒါပေမဲ့အရေးအတွက်အတိအကျကတော့တင်ကားတွေပြန်လည်ပြင်ဆင်ရေးလိုအပ်ချက်အတိုင်းအတာပေါ်မှာမူတည်မှာဖြစ်တယ်လို့ဂျာမနီကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီတင်ကားတွေကိုတော့ဂျာမနီမှာ2003ခုနှစ်ကတည်းကမသုံးတော့တာဖြစ်ပါတယ်။ယူကရိန်းတိုက်ခိုက်ရေးသမားတွေအတွက်ပိုပြီးခင့်မိတဲ့ Leopard 2တင်ကား14ဆင်းလဲပေးရမယ်အကြောင်းဂျာမနီဘက်ကလက်တလောကြီးညာခဲ့ပြီးအခုလက်နက်တွေထပ်ပြီးတော့ပေးအပ်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုကတော့ရှေ့တန်းသုံး Abrams တင်ကားအဆင့်30ပေးရမယ်အကြောင်းပြောဆိုထားပါတယ်ရှင်။
American သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်သက်တမ်းတဝက်ဖြစ်တဲ့အရေးကြီးလာတဲ့နည်းနည်းပြမြောက်ချိန်မှာဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ American ပြည်သူအတော်များများကတော့သမ္မတဘိုင်ဒန်အနေနဲ့လက်ရှိအချိန်ထိအောင်မြင်စွာလုပ်ကိုင်နေတာအနေငယ်ပဲရှိတယ်လို့ယုံကြည်နေကြပါတယ်။ သမရပဒံကလည်းသူ့ရဲ့အောင်မြင်မှုတွေကိုနိုင်ငံတော်အခြေပြမင်ခွန်မှာကာကွယ်ပြောဆိုဖို့ပြင်ဆင်ထားပါတယ်။ Washington Post နဲ့ ABC သတင်းဌာနကကောက်ယူထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ရာထူးသက်တမ်းနှစ်နှစ်အတွင်းသမရဘိုင်ဒန်တိတ်ပြီးတော့အောင်မြင်အောင်မဆောင်ရွက်နိုင်ဘူးလို့ဖြေဆိုသူက60နှစ်ရာခိုင်နှုန်းရှိပါတယ်။တစ်ချိန်တည်းမှာပဲသမရဘိုင်ဒန်ကတော့သူ့လက်ထက်မှာအလုပ်ကိုင်းသည့်ထောင်ပေါင်းများစွာဖြန့်နေနိုင်ခဲ့တာဥဒုယာတိဖောက်ပြန်မှုတာစီရေးဥပဒေတွေပြဋ္ဌာန်းနိုင်ခဲ့တာနဲ့နိုင်ငံတွင်ပြည်စည်းရွယွန်းလာနေတဲ့လန်တရာပြုပြင်ရေးဖဏာငွေတွေချပေးနိုင်ခဲ့တာတွေအပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုသူ့ရဲ့ဦးဆောင်မှုနဲ့အနောက်နိုင်ငံတွေစီလုံးညှဉ်းညွတ်စွာတံပြန်တိုက်ခိုက်နေတာကိုမကြာခဏထည့်သွင်းပြောဆိုလို့ရှိပါတယ်။2024ခုနှစ်သမရအရွေးကောက်ပွဲမှာပြန်လည်အရွေးခံမဲ့အသက်80အရွယ်သမရဘိုင်ဒန်အတွက်မဲဆွယ်စီယုံရဲလုပ်ဖို့နေကလာချိန်မှာပဲလွှတ်တော်နေရာရှိမှပြောကြားမဲ့နိုင်ငံတော်အခြေပြမင်းကဟာလူမှုကိုတင်သွင်းနိုင်မဲ့အခွင့်အရေးလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဂျိုးဘိုက်တင်မကြခင်မှာပြောချမဲ့နိုင်ငံတော်အခြေပြမင်ကွန်းအခမ်းအနားမှာသမ္မတဂရော့ဂျေးဘိုက်တင်နဲ့အတူတက်ရောက်ချမဲ့ဧည့်သည်တွေထဲမှာတော့ရော့ဂီတာအကျော်မော်ဘိုနိုပြီးခဲ့တဲ့လကကယ်လီဖိုးနီးယားပြည်နယ်မွန်ထရီပတ်ကတနက်ပစ်ခတ်မှုအတွင်းတနက်သမားထံကတနက်ကိုဝင်လူခဲ့တဲ့အသက်26နှစ်အရွယ်ဘရင်ဒါဆေးရဲတပ်ဖွဲ့ဝင်တွေလက်ချက်နဲ့တေဆုံးခဲ့ရတဲ့တိုင်ရီနီကိုးစ်ရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်။သမ္မတဂျိုးဘိုက်တင်ရဲ့မင်ကွန်းနဲ့ကိုက်ညီတဲ့ဒါမှမဟုတ်လေကိုစားပြုသူတွေဒါမှမဟုတ်လဲသမ္မတဘိုက်ဒန်ဒုတိယသမ္မတဟဲရစ်စ်တို့အစိုးရအဖွဲ့ရဲ့အမေရိကန်ပြည်သူ့ရေးရာမူဝါဒတွေကိုထင်ဟပ်စေသူတွေကိုရွေးချယ်ဖိတ်ကြားတာဖြစ်ကြောင်းသမ္မတအင်ဂျူရောကပြောပါတယ်။နိုင်ငံတော်အခြေပြမင်ကွန်းပြောတာမှလည်းသမ္မတဘိုက်ဒန်ကဒီပုဂ္ဂိုလ်တွေတဲကတချို့ကိုနာမည်တက်ထည့်သွင်းပြောဆိုမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်အခြေပြမင်ကွန်းပြောကြားတဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အမေရိကန်ဆိုင်ရာယူကရိန်းသံအမတ်ကြီးအိုဆာနာမခါရော့ပါလဲဧည့်သည်အနေနဲ့တက်ရောက်မှာဖြစ်ပါတယ်ရှင
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထွန်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေကိုတရုတ်နိုင်ငံကအတည်ပြုပြဋ္ဌာန်းလိုက်ပြီးတဲ့နောက်နိုင်ငံတော်အာဏာဖီဆန်းမှုမှာပူပေါင်းကြံစည်မှုဆွဲချက်တွေနဲ့အကြီးအကျယ်ဆုံးတရားခွင်စတင်နေပါပြီ။တရုတ်အစိုးရကအသေးမှမပြုတ်တဲ့2020ဇူလိုင်လတုန်းကအကြိုရွေးကောက်ပွဲတွေကျင်းပခဲ့ကြတဲ့ဒီမိုကရေစီရေးလှူလာတဲ့သူအတော်များများဒီဆွဲချက်နဲ့တရားရင်ဆိုင်နေကြရတာပါ။ခုံတမာရီဂျူရီလူကြီးတွေမှာပါပဲနဲ့တနင်္လာနေ့ကစတင်ခဲ့တဲ့တရားခွင်ရပ်ပေါင်း90ကျော်မိုင်လို့ခန့်မှန်းရပါတယ်။2019ခုနှစ်အစိုးရစံကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်2020ဂျွန်လမှာပဲဟောင်ကောင်မျိုးသားလုံခြုံရေးဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်တာပါ။ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုပြင်မထားတဲ့အနေနဲ့ခွဲထွက်ရေးအာဏာဖီဆန်ရေးနိုင်ငံသားတိုင်းပြည်နဲ့ပူးပေါင်းကြံစည်မှုဒါမှမဟုတ်အကြမ်းဖက်ဝါဒစားတဲ့လုပ်ရက်တွေကိုလုံခြုံရေးဥပဒေမှာတင်းကျပ်စွာကန့်သတ်တားမြစ်ထားတာပါ။ဒီလိုဆွဲချက်တွေနဲ့ရင်ဆိုင်နေရသူတွေထဲမှာတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားဟောင်းတွေနဲ့လူမှုဝန်ထမ်းတွေလည်းပါဝင်ပါတယ်။အများစုကတော့2021ခုနှစ်ဇန်နဝါရီလအယုံတက်ချိန်မှာလုံခြုံရေးတပ်တွေအိမ်ထဲဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့သူတွေဖြစ်ပါတယ်။အဖမ်းခံရသူအများစုတို့အာမခံမရပဲလက်ရှိအချိန်ထိထိန်းသိမ်းခံရတာပါ။ဆွဲချက်တင်ခံရသူ48ဦးထက်က32ဦးတို့ကတော့တရားခွင်မတိုင်ခင်မှာပဲအပြစ်ရှိကြောင်ထွက်ဆိုထားပါတယ်။အဲ့ဒီထဲမှာဥပဒေပမောက်ခဟောင်းလည်းဖြစ်ဒီမိုကရေစီရေးလိုလားသူလည်းဖြစ်တဲ့ဘယ်နီတိုင်းနဲ့ထင်ရှားတဲ့လူငယ်တက်ကြွအလှရှားသူဂျိုရှုဝေါင်းတို့လည်းပါပါတယ်။အပြစ်ရှိကြောင်ထွက်ဆိုထားသူအလုံးကတော့တရားခွင်ရဲ့အပြင်းမှာပြစ်ဒဏ်ချမှာဖြစ်ပါတယ်
။ဆာဟာရာဒေသခံရတောင်ပိုင်းအာဖရိကဒေသမှာအကြမ်းဖက်အစွန်းရောက်ဝါဒပိုးပြီးကြီးထွားလာနေပြီးနောက်မျိုးဆက်တွေအတွက်ခက်ခက်ခဲခဲရယူထားရတဲ့ဖွံ့ဖြိုးရေးအောင်မြင်မှုတွေဆုံးရှုံးသွားနိုင်တဲ့ချင်းချောက်မှုတွေရှိကြောင်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခန်းစာတစ်ကဖော်ပြပါတယ်2021ခုနှစ်အတွင်းကမ္ဘာတလောအကြမ်းဖက်ဝါဒနဲ့ဆက်ဆက်သေဆုံးရမှုထပ်ဝက်နီးပါးရှိတဲ့ဆာဟာရာဒေသခံရတောင်ပိုင်းအာဖရိကဒေသဟာအကြမ်းဖက်အစွန်းရောက်ဝါဒအတွက်ကမ္ဘာအချက်အချာဒေသတစ်ခုဖြစ်လာနေပါတယ်ဒီသေးဆုံးရမှုတွေရဲ့သုံးပုံတစ်ပုံကျော်ဟာဆိုရင်ဘာကီနာဖာဆိုမာလီနိုင်ဂျာနဲ့ဆိုမာလီယာစတဲ့အာဖရိက၄နိုင်ငံအတွင်းမှာဖြစ်ပါတယ်။အရှိန်နဲ့ကြီးထွားလာနေတဲ့အစွန်းရောက်ဝါဒဆွဲအဖွဲ့အစည်းတွေမှာလူတွေဘာကြောင့်ပူးပေါင်းပါဝင်လာကြရတယ်လဲဆိုတာကိုအစိုးရခန်းစာကဖော်ထုတ်ထားတာဖြစ်တယ်လို့ UNDP ရဲ့အကြီးအကဲအာရှင်စတိန်နာကပြောပါတယ်။ အကြံဖက်ဆွံ့ရောက်ဖွဲ့စည်းတွေကနိုင်ငံတွေလူမှုအတိုင်းအဝိုင်းတွေကိုထိုးဖောက်ဝင်ရောက်နှံ့ရတဲ့အကြောင်းရင်းအထူးသဖြင့်တော့သူတို့ဩဇာညောင်းတဲ့ကွန်ရက်တွေဖြန့်ကျက်နှံ့ရတဲ့အကြောင်းရင်းတွေကိုနားလည်သိရှိထားဖို့အရေးကြီးတယ်လို့လည်းသူကထောက်ပြပါတယ်။အာဖရိကရှစ်နိုင်ငံဖြစ်တဲ့ဘာကီနာဖာဆို၊ကင်မရွန်၊ချတ်၊မာလီ၊နိုင်ဂျာ၊နိုင်ဂျီးရီးယား၊ဆိုမာလီယား၊ဆူဒန်တို့ကအမျိုးသားနဲ့အမျိုးသမီး2200လောက်ကိုတွေ့ဆုံမေးမြန်းပြီးလေ့လာတာဖြစ်ပါတယ်။ဒီထဲက1000ကျော်ကတော့အကြံဖက်အစွန်းရောက်အဖွဲ့ဝင်ဟောင်းနေဖြစ်ပြီးစန္ဒအလျောက်ပါဝင်ခဲ့ကြသူတွေရောအတင်းအဓမ္မစုဆောင်းခံကြရသူတွေရောပါဝင်ပါတယ်ရှင်။
ဆိုမာလီနိုင်ငံကနေခွဲထွက်ထားတဲ့ဆိုမာလီလန်မှာအစိုးရတပ်ဖွဲ့နဲ့လက်နက်ကိုင်တို့ကြားအကြမ်းဖက်တိုက်ခိုက်မှုဒုတိယမြောက်နေ့ဖြစ်တဲ့အင်္ဂါနေ့မှာတေဆုံးသူ38ယောက်ထက်မနည်းရှိပြီးတော့ဒဏ်ရာရသူ130ကျော်ပါတယ်။ Las Anod မြို့ထဲကအထွေထွေဆေးရုံဘုံကိုမော်တာကြီးလိုယူဆရတဲ့လက်နက်တွေကြားရောက်ခဲ့ကြောင်းကျမရဲ့အရာရှိတွေကပြောပါတယ်။ Las Anod မြို့ကိုအပြိုင်ထိန်ချုပ်ဖို့ကြိုးပမ်းနေကြတဲ့ဆိုမာလီယာအစိုးရတပ်နဲ့လက်နက်ကိုင်တို့ကြားအကြမ်းဖက်တိုက်ခိုက်မှုတွေတနင်္လာနေ့ကပေါ်ပေါက်ခဲ့တာပါ။ဆိုမာလီမြောက်ပိုင်းပြည်နယ်ဖုတ်လန်နဲ့1992ခုနှစ်မှာခွဲထွက်ခဲ့တဲ့ဆိုမာလီလန်တပ်ဖွဲ့တို့က Las Anod မြို့ကိုသူတို့ပိုင်နယ်မြေအဖြစ်အတည်ပြုပြောဆိုနေတာပါဆိုမာလီလန်ကတော့တခြားနိုင်ငံတစ်ခုအဖြစ်နိုင်ငံတကာကအသိအမှတ်မပြုထားပါဘူး Las Anod မြို့ရှိရာ Seoul ဒေသထက်ကတက်ကြီးဝါကြီးပုံကိုယ်တွေကဆိုမာလီဖက်ဒရယ်သမ္မတနိုင်ငံတို့နဲ့စီလုံးညီညွတ်မှုရှိတယ်လို့ဒေသထက်ကနေဆိုမာလီလန်တပ်ဖွဲ့တွေထွက်ခွာသွားကြဖို့တိုက်တွန်းတဲ့ကြေညာချက်ထွက်လာပြီးနိုင်ပိုင်အကြမ်းမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်
ကွယ်လွန်သူပါကစ္စတန်သမ္မတဟောင်းနဲ့စစ်ကောင်းဆောင်ဖာဘက်မူရှာရရဲ့ဇာပနာကိုအင်ကာနီမှာကျင်းပပါတယ်။သူနဲ့သူ့မိသားစုတို့နေထိုင်ခဲ့ကြတဲ့ဒူဘိုင်းကနေသူ့ရုပ်အလောင်းကိုပါကစ္စတန်တောင်ပိုင်းစစ်ကမ်းမြို့ကိုအထူးလေယာဉ်နဲ့တည်ဆောင်လာခဲ့ပြီးတဲ့နောက်စစ်တပ်ဝင်တစ်ခုအတွင်မှဇာပနာအခမ်းအနားကိုနိုင်ရည်နဲ့ချီကျင်းပတာဖြစ်ပါတယ်။ဇာပနာအခမ်းအနားကိုတက်ရောက်ကြသူတွေထဲမှာတော့စစ်တပ်အကြီးအကဲဟောင်းနေဖြစ်တဲ့ကမာဂျာဘက်ဘာဂျွာ၊အာရှ်ဖရက်ဖာဘက်ကာရနီအစလမ်ဘက်တို့လည်းပါဝင်ပါတယ်လက်ရှိဝင်ကြီးချုပ်ရှာဘက်ရှာရစ်ကတော့ဇာပနာအခမ်းအနားကိုမတက်ပါဘူးဒါပေမဲ့အငိမ့်စားဘူချုပ်ကြီးပါဘက်မူရှာရစ်ရဲ့မိသားစုတွေနဲ့ထတ်တူဝမ်းနေရာကြောင်းတွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်ထိတ်တန့်ရောက်တဲ့တဲ့နေ့ကိုနန်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုတော့မြန်မာဆန်ရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။မကြတိခင်ကတိုက်ပွဲတွေဖြစ်ခဲ့တဲ့စကိုင်းတိုင်းဟောမလင်းမြို့နယ်ရွှေပြည်အေးမြို့မှာဒေသခံတချို့တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တိုက်ပွဲတွေဖြစ်ပြီးစစ်တပ်ကတပ်ဆွဲထားတဲ့ဒေသမှာအရသာတေဆုံးမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်ဖြစ်မယ်လို့လည်းယူဆနေကြပါတယ်။ရွှေပြည်အေးမြို့ရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။ဖေဖော်ဝါရီလ၁ရက်နေ့ကစလို့၃ရက်တိုင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့သခိုင်းတိုင်းဟောမလင်းမြို့နယ်ရွှေပြည်အေးမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေထွက်ခွာသွားတဲ့နောက်အာဏာသိမ်းစစ်ကောင်စီတပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေကတပ်ဆွဲနေရာယူထားတယ်လို့မျိုးကံတွေကပြောဆိုပါတယ်တိုက်ပွဲပြီးဆုံးပြီးနောက်နေအိမ်တွေကိုအခြေအနေပြန်ကြည့်ခဲ့တဲ့မျိုးကံနှစ်ဦးကလည်းအသက်ခံခဲ့ရပြီးမျိုးမှာတက်ဆွဲထားတဲ့လုံခြုံရေးတပ်ဖွဲ့တွေလက်ချက်ဖြစ်မယ်လို့ဒေသခံတွေကယူဆနေကြပါတယ
်တော့ဆိုရတော့ကျွန်တော်တို့ကြည့်တဲ့လူတွေမှာတော့ဒီနေ့မျိုးတို့ညာ3-5လောက်ရှိတယ်ဒီနေ့နောက်ကတော့ဒီကြပေါက်သက်ခံရရဒီနောက်ကသူတို့အဲ့ဒီရသားသူတို့ဇွာရဲဝင်သွားနေတဲ့အလိုပဲသူတို့အိမ်ရှိမှာပြီးရသက်ခံထိုင်တာလို့ပေါ့ဒီရသားအဲ့မှာနေရယူလာလို့ပါနေသူမှအဲ့ဒီကျွန်တော်ကမကြလို့ပေါ့ကျွန်တော်တို့ကဟိုမှာစားချင်တယ်ဒီကအိုက်တိုင်းကိုလည်းပေါ်တဲ့ဒီအောင်ချိုးထားပြီးတို့ညာဒီမှာအိုက်တိုင်းကိုပိုင်ပိုင်ကျွန်တော်ဖမ်းပြီးတော့တက်လိုက်လို့ပြောတယ်တက်ကတူတက်ကတူပါလဲကျွန်တော်တို့ဆရာဝန်တက်လိုက်တာ
တိုက်ခိုက်မှုတွေရပ်ဆိုင်းသွားပြီးနောက်နေရပြန်ကြသူတွေတဲကအဆက်အသွယ်မရသူတွေရှိနေတာကြောင့်ဖမ်းဆီးခံရသူတွေရှိနိုင်ကြောင်းလည်းမြို့ကန်တွေကပြောဆိုပါတယ်တိုက်ပွဲတွေဖြစ်ပြီးနောက်မြန်မာစစ်တပ်နဲ့ပြူစောတိတပ်တွေတက်ဆွဲထားခြင်းနေအိမ်တွေလည်းဖောက်ထွင်းပြီးပစ္စည်းတွေယူဆောင်ခံရတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာနေရတီကိုမပြန်ဘဲအနည်းအနာကကြီးရွာတွေမှာခိုးလုံနေရပြီးအခြေအနေစောင့်ကြည့်နေတယ်လို့လည်းမြို့ကန်တူကပြောဆိုပါတယ်ပြန
်လာဖို့ရတယ်ခဲခဲရင်တို့အဲ့လိုပေါ့ပြန်လာတယ်တို့ခံရတယ်ပုံရှိတယ
်ပြန်လာဖို့ရလဲခင်ရင်တလို့ပြန်လာရင်လဲဖမ်းခံရတဲ့သဘောလဲရှိနေတော့မပြန်ရဲဘူးအခြေအနေနည်းနည်းငြိမ်တော့ကိုအိမ်သူ့အိမ်ပြန်ဖို့တချို့ကလည်းပြန်ခြင်းနဲ့ဒါပေမဲ့စစ်တပ်ကမတင်ကားရင်လဲဖမ်းတာတွေရှိတဲ့အတွက်တချို့ကပြန်လာတဲ့သူရှိပေမဲ့ပြန်မလာတဲ့သူကပုံများပါတယ်လို့ဒေသခံကပြောဆိုသွားတာပါ တိုက်ပွဲအတွင်းစစ်ကောင်စီရဲ့ရဟယင်တစီးလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေပစ်ခတ်တာကြောင့်ထိမှန်ပြီးပျက်စီးခဲ့တာရှိတယ်လို့လဲဒေသခံတွေကပြောဆိုပါတယ်။ရွှေပြည်မြို့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်အထိသတင်းထုတ်ပြန်တာမရှိသေးပါဘူး။
ကိုယ်စုံမှုကြောင့်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကရင်နီပြည်နယ်ဘက်ကစစ်ပြေးဆစ်ဆောင်နေအခြေအနေဆိုင်ရာတွဲဆုံမိ мян ကန်တစ်ခုကိုလည်းတင်ပြပေးပါဦးမယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းကရပြည်နယ်ခေါ်ကရင်နီပြည်နယ်တွင်လူရေထက်ဝက်နှိပါလောက်စစ်ဘေးဒုက္ခသည်တွေအဖြစ်တင်းရှောင်နေရပြီးဆိုးရွားတဲ့လူခွင့်ရေးချိုးဖောင်မှုတွေနဲ့ကြုံတွေ့နေရတယ်လို့ကရင်နီလူခွင့်ရေးအဖွဲ့တွေကပြောပါတယ်။ကရင်နီပြည်နယ်တွင်ဆိုးရွားတဲ့ရာဇဝတ်မှုများလို့နာမည်ပေးထားတဲ့အစင်ခန်းစားတစ်စောင်ကိုဖေဖော်ဝါရီလ၂ရက်နေ့ကထုတ်ပြန်တာပါ။ဒီအစင်ခန်းစားအကြောင်း CTER ကရင်နီအရေးပေါ်ကယ်ဆယ်ရေးဆက်ဆက်ဆောင်ရွက်မှုအဖွဲ့ကကိုနဲနယ်ပလိုကွန်မက်ကင်ဖြူထွေးကမေးမြန်းတင်ပြထားပါတယ်ရှင်
။ကိုနီနီဘလော့အခုလိုမျိုး VOA ရုံးထီလာပြီးတော့တကူတကမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။
โอเคပါဆိုတော့ကျွန်မသိသလားအခုဒီကရင်နီလူဖွဲ့ရေးအဖွဲ့ပါမယ်နောက်အမျိုးသမီးအဖွဲ့ရေးလည်းနှစ်ဖွဲ့ပါတယ်နောက်ဗာလဲကရင်နီငင်းချမ်းရေးစောင့်ကြည့်တဲ့ကွန်ရက်တစ်ခုလည်းပါမယ်ထင်တယ်ဒီအရက်ဖက်အဖွဲ့စီတွေပေါင်းပြီးတော့မှဒီဖေဖော်ဝါရီလ9ရက်နေ့မှာကရင်နီပြည်နယ်အတွင်းပေါ့နော်ဒေသအတွင်းမှာရှိတဲ့အဆိုးဝါးတဲ့အဆေးရသွေးမှုတွေလူခွင့်ရေးခြေနေနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ထားတဲ့အစင်ကန်စာတစ်ခုထုတ်ပြန်တယ်လို့သိရပါတယ်ဆိုတော့ဒီအစင်ကန်စာထဲမှာအထက်ကဘယ်လိုအချက်တွေကိုထောက်ပြထားပါလဲရှင်
ဟုတ်ကဲ့ဒီအစီအစဉ်ခါစားတော့ဥစားဒီအာနာသိမ့်မှုနောက်ပိုင်းပေါ့နော်မေလ2021ကနေစက်တင်ဘာလ2022အတွင်းမှာဖြစ်ခဲ့တဲ့ဒီစစ်ကောင်စီရဲ့ဥစားလူခွင့်ရေးချိုးဖောက်မှုတွေကိုပြုစုမှတ်တမ်းတင်ထားတဲ့အစီအစဉ်ခါစားပေါ့နော်အဲ့မှာကျွန်တော်တို့ကဗာအဓိကတွေ့ရတယ်လေဆိုလို့ရှိရင်ဒီစစ်ကောင်စီကနေဟိုဆေးရသွေးမှုတွေကျူးလွန်တာတွေတွေ့ရတယ်ပြီးတော့လူသားမျိုးနွယ်ပေါ်မှာဟိုကျူးလွန်တဲ့ပြစ်မှုတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဘလို့ပြောရမလဲဒီနိုင်ငံတကာဥပဒေချိုးဖောက်တာတို့ပေါ့နော်ပြီးတော့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်တာတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဒီပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေကျွန်တော်တို့တွေ့ရတယ်ပြီးတော့တချို့ဟာကြတော့ပြည်သူနဲ့ဟိုလက်နက်ကန်အဖွဲ့တွေကိုခွဲမချားဘဲနဲ့အဲ့လိုအကုန်လုံးစုပုံပြီးတော့မှပြစ်ခတ်တိုက်ခိုက်တာတွေကိုလုပ်တာတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဖမ်းဆီးထောင်ချရတယ်တွေ့ရတယ်အဲ့ဒါဟိုဥပဒေမဲ့ပေါ့နော်ဥပဒေမဲ့ဖမ်းဆီးထောင်ချရတယ်တွေ့ရတယ်ပြီးတော့မြေပါနေဆဲမှုလောက်တာတွေကိုလည်းတွေ့ရတယ်ပြီးတော့အတင်းအဓမ္မခိုင်းစရာတွေရှိတယ်ပြီးတော့လူသားဒိုင်းသဖွယ်အတုံးပြူတာတွေလောက်တာတွေလည်းတွေ့ရတယ်ပြီးတော့ဘယ်လိုပြောရမလဲကြေးရွာတွေပေါ့နော်ဟိုအင်းတွေစာတင်ကျောင်းတွေဆေးရုံဆေးခန်းတွေကိုဖျက်ဆီးတာတွေလည်းကျွန်တော်တို့တွေ့ရတယ်ဆိုတော့အဲဒီတွေ့ရှိချက်တွေကတော့အဓိကတွေ့ရှိချက်တွေပေါ့
โอเคဆိုတော့ဒီ report ခေါင်းစဉ်ပေးထားတာလဲ atrocity crimes in Karen state ပေါ့เนาะဆိုတော့ Karen ပြည်နယ်အတွင်းဒါဒေသကောဆိုရင်တော့ကရင်ပြည်ဒေသဟိုကျွန်တော်တို့မြေပုံမှာကြည့်ရင်တော့ကယားပြည်နယ်လို့တွေ့ရတာပေါ့လေဆိုတော့ကျွန်တော်တို့ကရင်ပြည်လို့ပဲပြောကြပါစို့ဒီဒေသတွေမှာဖြစ်တဲ့ဆိုးဝါးတဲ့ရာဇဝတ်မှုတွေလို့ခေါင်းစဉ်တက်ထားတဲ့ခါကျတော့ဒီဆိုးဝါးတဲ့ရာဇဝတ်မှုတွေလို့ပြောတဲ့နေရာမှာဒါစစ်တပ်ကကျူးလွန်တဲ့ဟာအရာတစ်ခုပဲလားဒီဒေသမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရောဒီလိုမျိုးချိုးဖောက်မှုတွေတွေ့တာရှိတာမျိုးရောတွေ့ရတာရှိပါသလား
ဟုတ်ကဲ့ဒီကျွန်တော်တို့ရဲ့ရှာဖွေတွေ့ရှိချက်မှာတော့ဒီဆိုးဝါးတဲ့ဒီချိုးဖောက်မှုတွေကတော့ဟိုစစ်တပ်ကနေပဲပေါ့နော်ဒီစစ်ကောင်စီကနေပဲကျူးလွန်တာကိုကျွန်တော်တို့တွေ့ရတယ်ဒီတခြားလက်နက်ကန်အဖွဲ့ငယ်တွေလေးတွေရှိပေါ့နော်အဲ့ဒါတွေကျူးလွန်တဲ့ဟာတွေကတော့အဝစားအလုံးစုံကတော့ဘယ်လိုပြောရမလဲဟိုဟာဒီရွာထဲမှာလူတွေမရှိတော့တဲ့အခါဝင်သွားရင်ဟိုဟာလူလာလေးတွေယူတာမျိုးတွေတော့ဟိုကျွန်တော်တို့တွေ့ရတယ်ဥပမာစိုက်ကယ်လေးတွေပါလေးတွေယူသွားတာမျိုးတွေပေါ့နော်ဒါကတော့ဟိုကျူးလွန်မှုတမျိုးပေါ့နော်ဒါပိုင်ရှင်ကိုအတိမပြေးပြေးနဲ့ယူသွားတာပေါ့လေနော်ဆိုတော့အဲ့လိုဟာမျိုးလေးတော့ပဲကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ခုနပြောတဲ့ဒီကြီးမားတဲ့ထူးလုံမှုလူတတ်မှုတွေဟိုစားဖြစ်စည်းမှုတွေဟောအငင်းပါနေဆက်မှုတွေစတာတွေကအဲ့ဒါကစစ်ကောင်စီကနေကျူးလွန်တာတွေပဲကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ဆိုတော့ကျွန်မလာလိုက်တာအခုဒီကိုနေနေဘလို့ကိုတိုင်းအခုရောက်နေတဲ့ခီးစင်ဆိုလို့ရှိရင်လည်းဒါနိုင်ငံတကာမှာဒီခြေအနေတွေသိအောင်လာပြီးတော့တင်ပြတာပေါ့နော်ဆိုတော့အခုဒီအမေရိကန်ကိုရောက်နေတဲ့ခီးစင်နဲ့ပတ်သက်ပြီးတော့လည်းအချင်းချုပ်ပြောပြပါအောင်ဘယ်သူတွေနဲ့တွေ့ပြီးပြီလဲဒီအစင်ခံစားနဲ့ပတ်သက်ပြီးတော့ပေါ့နော်လက်ရှိအစင်ခံစားနဲ့ပတ်သက်လို့အမေရိကန်မှာရှိတဲ့ဒီဆိုရအပါဝင်ပေါ့နော်လူခွေအဖွဲ့တွေနဲ့တွေ့တာမျိုးကြီးရှိသလားဟိုဒီခီးစင်ကြောင်းလည်းနည်းနည်းအချင်းချုပ်ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီခီးစင်မှာတော့ဒီအမေရိကန်ဆိုရရဲ့ဟိုနိုင်ငံခြားရေးဌာနပေါ့နော်နိုင်ငံခြားရေးဌာနအောက်ကသူ့ရဲ့ဘယူရိုဟို50ခုနှစ်တော့ကျွန်တော်တို့တွေ့ဖြစ်ခဲ့ပြီပေါ့နော်အဲတော့လူခွေဘယူရိုတွေပါတယ်ပြီးတော့ဒီဒီမိုကရေစီနဲ့ဦးစားဒီအလုံသမားရေးရာတို့ပြီးတော့ဒီလူသားချင်းစာနာထောက်ထားမှုဘယူရိုတို့စသဖြင့်ပေါ့နော်ကျွန်တော်တို့ဘယူရိုအဲ့လို50ခုနှစ်ကျွန်တော်တို့မနေ့ကတွေ့ခဲ့တယ်ပြီးတော့ကျွန်တော်တို့ဒီဟိုဟာဒီအထက်လူတော်ပေါ့နော်အထက်လူတော်ကိုလည်းကျွန်တော်တို့အထက်လူတော်အမှ ဒီဟိုဒီ Senator Marco Rubio ရဲ့ရုံးနဲ့လည်းကျွန်တော်တို့တွေ့ဖြစ်ခဲ့တဲ့ဒီကိစ္စတွေပဲကျွန်တော်တို့ဆွေးနွေးတယ်ဒီ report ကိုပဲကျွန်တော်တို့သူ့ဖိလှယ်ခဲ့တော့ဗောနော်ပြီးတော့ကျွန်တော်တို့ဒီဟိုဒီ USIP ဗောနော်ဟိုဒီ US Institute for Peace မလည်းကျွန်တော်တို့ဒီ report ကိုကျွန်တော်တို့ကစီခံစားတင်ပြဖို့ရှိတယ်အဲ့ဒီခါမှာဆိုလို့ရှိရင်လည်းဒီခုနအစိုးရရန်တရားတကအခုစလေတွေလည်းလာဖို့ရှိသေးတာပေါ့ပြီးတော့ကျွန်တော်တို့ဒီ Washington DC မှာပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ကနယူးယောက်ဖက်ကိုသွားပြီးတော့ဒီကဘာကူလာတမက်ကရန်တရားဒီနေ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်အဲ့ထက်မှာလူခွင့်ချိုးဖောက်မှုကိုမှတ်တမ်းတင်တဲ့ဟိုရန်တရားတစ်ခုနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်ပြီးတော့လူသားချင်းစာနာထောက်ထားမှုပြီးတဲ့ရန်တရားတွေပေါ့နော်အဲ့ဒါတွေလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ်ပြီးတော့ကဘာကူလာတမက်ကပြီးကျွန်တော်တို့ဒီဥရောပတမက်ကအခုစလေတွေနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိပါတယ
်ဟုတ်ကဲ့ပါအခုလို VA ရုံးထီလာပြီးတော့အချိန်ပေးဖြေကြပေးရကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ကိုနဲနဲ့ဘလော့ကို VOA ရုံးချုပ်စတူဒီယိုမှာမက်ခင်ဖြူထွေးတွေ့ဆုံမိမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာအချက်တဲရေအာဆီယံရဲ့ကြိုးပမ်းမှုသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါဦးမယ်မြန်မာအချက်တဲဖြည့်ရှင်ရေးဘုံသဘောတူညီချက်တွေမြန်မာဘက်ကလက်တွေ့လှုပ်ဖို့အာဆီယံနိုင်ငံခြားဝင်ကြီးတွေတိုက်တွန်းလိုက်ချိန်မှာဥက္ကဋ္ဌအင်ဒိုနီးရှားရဲ့သမ္မတကလည်းဒီမိုကရေစီအပြောင်းအလဲအတွေ့အကြုံရှိဗိုလ်ချုပ်ကြီးတဦးအမြန်ဆီလွတ်ဖို့စီစဉ်နေပါတယ်စစ်ကောင်စီအုပ်ချုပ်ရေးနှစ်နှစ်အကြာအခြေအနေမတည်ငြိမ်သေးလို့တက်တန်းတိုးပြီးလူတချို့လည်းကစစ်အုပ်ချုပ်ရေးတိုးချလိုက်တာကလည်းဒီအင်ဒိုနီးရှားရဲ့ကြိုးပမ်းမှုအပေါ်မှာဘယ်လိုသက်ရောက်နိုင်ပါသလဲမြမအရေးပါဝင်သုံးသပ်သူတွေကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့အင်ဒိုနီးရှားရဲ့ချီကပ်မှုထူးခြားလာတာကိုဒေသဖွံ့ဖြိုးရေးအဓိကလုပ်နေတဲ့မင်္ဂလာမြန်မာအဖွဲ့အမှုဆောင်ရာရှိချုပ်ဒေါက်တာဖိုးဝင်းက
အင်ဒိုနီးရှားကလွန်ခဲ့တဲ့3-4လကတော့ကြီးအားပေးမဲ့သဘောမျိုးပြောတာတွေ့ရပါတယ်အခုကတော့နောက်ဆုံးကတော့သူတို့ပြောင်းသွားတာကကြီးအားပေးတာယူရမဟုတ်တော့ဘဲနဲ့နည်းနည်းတစ်ဖက်နဲ့တစ်ဖက်ကြီးကြီးနိုင်နိုင်လုပ်ပြီးတော့စကားပြောကျင်တယ်ဆိုတဲ့သဘောကိုပြောင်းလာတာလွန်ခဲ့တဲ့3-4ရက်ကထူးခြားတာပေါ့ဆိုတော့အခုကတော့နောက်ဆုံးတွဲဆောင်ဆွေးနွေးရေးကိုနည်းနည်းပို့ပြီးတော့လုပ်မဲ့သဘောကိုပြောလာတာရှိတယ်
ဒီအချိန်တွေပေါ်တိဘောမျိုးနဲ့ပြည်သူ့လွှတ်တော်အမဟောင်းဦးရထွန်းကလည်
းအင်ဒိုနီးရှားကဥက္ကဋ္ဌတာဝန်ယူလိုက်တဲ့အချိန်မှာတင်းတင်းမာမာကင်တွယ်လိုက်မယ်လို့ထင်ထားတာပေါ့အခုသူကအထူးတန်တမာဖြစ်နေနိုင်ငံရေးဝန်ကြီးကိုခန့်အပ်ပြီးတော့နောက်သူ့ရဲ့ဗိုလ်ချုပ်ကြီးတယောက်ကိုဆက်လွှတ်ပြီးတော့သူတို့နိုင်ငံရဲ့အတွေ့အကြုံတွေပြောပြပြီးတဲ့အခါကျတော့ပြည်ပြန်ပြောင်းလဲရေးလုပ်ဖို့ချင်းကပ်ပြောဆိုမယ်ဆိုတာရဲ့သူကိုယ်တိုင်လည်းလာပြဖို့စူးစမ်းအောင်မယ်အဲ့အထဲမှာမှဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံခေါင်းဆောင်အနေနဲ့တွေ့ဖို့အဲ့လိုလည်းစဉ်းစားထားပုံရတယ်
ဒါအပြင်အခုအင်ဒိုနီးရှားရဲ့ကြိုးပမ်းမှုပေါ်အန်ယူဂျီအမျိုးသားညီညွတ်ရေးဆိုရဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောကအ
ာဆီယံရဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူပြီးတဲ့နောက်ပိုင်းမှာတော့မြန်မာအချင်းစူးစမ်းဆောင်ရွက်မယ်ဝတရားလည်းရှိသွားပြီပေါ့နော်အဲ့တော့အဲ့ဒီလိုကြိုးပမ်းဆောင်ရွက်တယ်လို့နားလည်တာပေါ့ဒီအခုဗိုလ်ချုပ်ကြီးတယောက်ကိုဆွေးနွေးပြီးတဲ့အခါကျတော့ဒါဆွေးနွေးညီနိုင်ရေးကြည့်မယ်ပေါ့လေဒီလိုမျိုးကြိုးပမ်းချက်တွေကအရင်တော့ကဒီအာဆီယံရဲ့ဥက္ကဋ္ဌဖြစ်တော်မူခဲ့တဲ့နိုင်ငံတွေလည်းကြိုးပမ်းဆောင်ရွက်ခဲ့တာတွေရှိတယ်ပေါ့လေ
ဒါပေမဲ့အရင်အာဆီယံဥက္ကဋ္ဌတွေနဲ့မတူနိုင်တဲ့အာသာမှုအင်ဒိုနီးရှားဘက်မှာရှိနေတာနဲ့မြန်မာဘက်မှာထူးခြားနေတာကိုပါဒေါက်တာဖုံးဝင်းက
မြန်မာဘက်ကလည်းစစ်သားချင်းပြောရတာကိုပို့ပြီးတော့သဘောကျဖို့ရှိပါနောက်တစ်ခုကအင်ဒိုနီးရှားစစ်ဘုတ်ချုပ်တွေကတော့အားသာချက်အချို့ရှိတယ်ပေါ့သူတို့ကိုယ်တိုင်စစ်တပ်အုပ်ချုပ်ရေးဘက်ကနေဒီမိုကရေစီအကြောင်းလဲဘက်ကိုလက်ခွေလုပ်ဖြစ်မှုတဲ့ဘုတ်ချုပ်ကြီးတွေရှိနေတယ်နောက်ဒီအနောက်နိုင်ငံပေါ့အင်္ဂလန်ဥရောပတို့အမေရိကန်တို့မှပြင်းထန်တက်ထားတဲ့လူတွေဖြစ်တဲ့အတွက်ဒီမိုကရေစီယဉ်ကျေးမှုကိုတရားရဂိုင်းလုံးနားလေတယ်နိုင်ငံတကာနဲ့ဘလို့ညှိနှိုင်းရမလဲလုပ်ရမလဲဆိုတာမြန်မာနဲ့ကြီးပဲမဟုတ်ဘူးပေါ့အနောက်နိုင်ငံနဲ့ပြောတာကလည်းသူကလုံနိုင်တယ်နောက်မြန်မာဘက်ကလည်းလက်ရှိဒုတိယဝန်ကြီးချုပ်မရောက်ကအင်ဒိုနီးရှားကအဖွဲ့တွေနဲ့တိတိကျကျဆွေးနွေးမှုတယ်နောက်ဟိုကောင်စီတွင်းရေးမှူးကိုယ်တိုင်ကလည်းအင်ဒိုနီးရှားအထိလည်းပေါင်းမှုတယ်ပမာကြီးမှာဝန်ကလည်းဆွေးနွေးမှုတယ်ဆိုတော့လုံးဝအစိမ့်သက်သက်ကြီးမဟုတ်ဘူးနောက်နိုင်ငံခြားရေးဝန်ကြီးဦးကငကိုဘဲကလည်းတထဲမှာတော့ရောရက်ဖက်ငယ်ဆက်ဒေသဌာနမှာရောသံမကြီးဘဝမှာရောကုမွေလင်းလင်းတက်တက်ကြွကြွလှုပ်တတ်တဲ့မျိုးဆိုတော့အခုအင်ဒိုနီးရှားကအာဆီယံလူတွေနဲ့ပို့ပြီးတော့အစပိုင်းတော့အဆင်ပြေဖို့များတယ်နောက်ပိုင်းကတော့နှစ်ဖက်ခေါင်းဆောင်တွေပေါ်မှာမူတည်တာပေါ့လေ
ဒါပေမဲ့လည်းသတိထားတဲ့အချိန်ဖြစ်နေပုံကိုဦးမိုးစောက
ဒီရဘက်ပေါ့နော်မာရှယ်လောပေါ့ဆေးအုပ်ချုပ်ရေးဆိုပြီးတော့တချို့မျိုးနယ်တွေပြင်ညာထားတယ်အဲ့တော့ပထမဆုံးအရေးကြီးတာကဒါအာဆီယံရဲ့ဒီအချက်အလက်ပါတဲ့ပုံသဘောတူညီချက်ပထမဆုံးအချက်လည်းဖြစ်တယ်ပေါ့လေဒီအကြမ်းဖက်မှုတွေရက်ဆိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်များဆောင်ရွက်နိုင်မယ်ပေါ့လေအဲ့တော့မြန်မာစစ်တပ်ကပို့ပြီးတော့တော့မှအကြမ်းဖက်မှုတွေကိုတိုးပြဖို့ပြင်ဆင်နေတဲ့အချိန်မ
ဒီလိုကြက်ဖတ်မှုတွေကိုရက်တိုက်နိုင်ဖို့အင်ဒိုနီးရှားရဲ့အကျိုးပန်းဆောင်ရွက်နိုင်မှုတော့စောင့်ကြည့်သွားပါပေါ့လေဒါပေမဲ့လည်းအခုလိုအချိန်မှာတော့အချိန်ကလည်းထက်ကောင်းဖြစ်နေတာကိုဦးရဲထွန်းကဒီနှစ်နှစ်အတွင်းမှာသူတို့မျှော်လင့်ထားသလိုအန်ယူဂျီနဲ့ပီဒီအက်တွေကတိုက်ခိုက်နေတဲ့ဟာကိုတင်းရင်အောင်နောက်အင်အားရောက်နေသွားအောင်သူတို့မလုံနိုင်တဲ့အခါကြတော့ ဒီကောက်ပွဲ6လအတွင်းမလုပ်ပေးနိုင်တော့ပဲနဲ့နောက်ထပ်တက်တန်း6လတိုးလိုက်တဲ့အပြင်မြို့နယ်40နီးပါးလောက်စေုပ်ချုပ်ရေးကျင်ညာလိုက်တဲ့အခါကြတော့အခြေအနေတွေကိုတည်ငြိမ်အောင်မထိန်းထားနိုင်ဘူးဆိုတာတော့သူတို့တရားဝင်ဝင်ခံလိုက်သလိုဖြစ်တာပေါ့အဲ့တော့ထပ်ပြီးတော့နောက်ထပ်6လထိန်းနိုင်မှာလားအဲ့တော့အာဆီယံဥက္ကဋ္ဌဘက်ကနေပြီးတော့ပြောပြောပြောချင်းကသားချပြီးတော့သူတို့လက်ခံနိုင်တဲ့ဆွေး မယ်လို့သူတို့မှတ်ယူလာတဲ့အချိန်မှာဒီအာဆီယံရဲ့ကြိုးပမ်းမှုကအောင်မြင်နိုင်တယ
်ဒီနေရာမှာဖြစ်လာတဲ့ရလက်ကိုလည်းဦးမိုးစောကအ
ာဆီယံအကောင့်တော်ကြီးတွေအကောင့်တွေပေါ်တဲ့ကမှာအချိန်ကတ်တတ်မယ်မျိုးမဟုတ်ဘူးနဲ့ကာလတူတူတွင်မှာခုနအချက်၅ချက်တည်းကရစုံတွေပြနိုင်တယ်ရလက်တစ်ခုကိုပြနိုင်တယ်ဆိုလို့ရှိရင်တော့အမြဲတမ်းကောက်မှာပေါ့လေအဲ့ဒီအတွက်ကိုလည်းကျွန်တော်တို့စောင့်ကြည့်ရရှိပါတယ
်ဒါပေမဲ့ဒေါက်တာဖုံဝင်းကတော့အချိန်လောလောနာမျိုးမဖြစ်မိအောင်လည်းထောက်ပြပါတယ
်အချိန်ဟိုလောကြည့်ပြီးတော့တအားဖြစ်အားပြပြီးတော့ဆွေးနွေးမယ်ဆိုရင်တော့အချိန်ကြီးစိတ်ထူးမှမဟုတ်ဘူးကဲခက်ရိုးရိုးပေါ့လေဖွင့်ဖွင့်လင်းလင်းပြောရင်တော့မြန်မာဘက်ကလည်းနားထောင်ပြီးတော့ကြီးညိနိုင်နိုင်လုပ်မယ်လို့ပြောနေမှာ
တကယ်တော့မြန်မာမှာအာဏာသိမ်းပြီးနှစ်နှစ်ထဲဝင်လာချိန်မှာစစ်ပအောင်ကျေလာတာမှုဆွေးနွေးဖို့စင်ခေါ်မှုကများလာနိုင်တယ်လို့လည်းသုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ
ကိုဝင်းမြင့်ပါရှင်အခုတော့ဒေတာရင်းသတင်းဆောင်မှတပုတ်ကိုဆက်လိုပါတယ်ဖိလစ်ပိုင်ဟာအမေရိကန်နဲ့စီးရီးအရာပူးပေါင်းမှုကိုတိုးမြှင့်လိုက်ပါတယ်အမေရိကန်တပ်တွေကိုစစ်စခန်း၄ခုတိုးပြီးအုံပြုတ်ခွင့်ပေးလိုက်တာပါဒေတာရင်းကအင်အားကြီးတရုတ်နိုင်ငံရဲ့ရန်လိုချင်းချောက်မှုတွေတရှိန်တိုးမြင့်တက်လာချိန်မှာပဲအခုလိုနှစ်နိုင်ငံကြားစီးရီးအရာမိဖက်ဆက်ဆံရေးတိုးမြှင့်လာတဲ့အကြောင်း VOA သတင်းတောက် Chris Carrillo ရဲ့သတင်းလွှာကိုတော့ကိုငိမ့်ချန်းအေးကပြောပြပေးမှာဖြစ်ပါတယ်
သဘောတူညီချက်အသစ်ကြောင့်ဖိလစ်ပိုင်မှာအမေရိကန်တပ်တွေလက်ရှိအုံပြုနေတဲ့စစ်စခန်း၅ခုအပြင်မှာနောက်ထပ်စစ်စခန်း၄ခုကိုအမေရိကန်ကအုံပြုခွင့်ရလာပါတယ်။ဖိလစ်ပိုင်စစ်စခန်းတွေရဲ့အခြေခံအဆောက်အအုံတွေအဆင့်မြင့်တင်မှုအတွက်လဲအမေရိကန်ဟာဒေါ်လာ82သန်းအုံပြုဖို့ရထားထားပါတယ
်။
ကျွန်တော်ရှင်းအောင်ပြောပါမယ်။ဖိလစ်ပိုင်မှာအမေရိကန်တပ်တွေအမြဲတပ်ဆွဲထားဖို့မဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကဒီသဘောတူညီချက်နဲ့ပတ်သက်ပြီးမနီလာခီးစံမှာပြောသွားတာပါ။ဒီစစ်ကန်အစ်တွေရဲ့နေရအတိအကျကိုတော့မကျင်ညာသေးပါဘူး။ထိုင်ဝမ်နဲ့မဝေးလာတဲ့ဖိလစ်ပိုင်မြောက်ပိုင်းလူစွန်ကျိုးစုကစစ်ကန်တွေကိုအမေရိကန်ဘက်ကအသုံးပြုခွင့်တောင်းထားကြောင်းမနေ့နိုဝင်ဘာလကတော့ဖိလစ်ပိုင်ဘက်ကထုတ်ပြောထားပါတယ်။နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနက Gregory Pauling ကတော့အခုလိုသုံးသပ်ပါတယ်
။ The Philippines is also setting up their own
ဖိလစ်ပိုင်ဟာအိန္ဒိယထုတ် Brahmos မစ်ဆိုင်းဒုံးကျည်တွေကိုတုံးပြီးကိုပိုင်ကန်နီရေတပ်ရင်းတွေကိုတည်ဆောက်နေပါတယ်။ဒီဒုံးကျည်တွေကမိုင်200လောက်ထိပြစ်နိုင်ပါပါ။ဒီလိုဆန်းဆောင်နိုင်ရည်မျိုးကတကယ်လို့ထိုင်ဝမ်ကိုတရုတ်ဘက်ကစစ်ရင်တွေတုံးပြီးပိတ်ဆို့ရင်ပဲဖြစ်ဖြစ်တက်သိမ်းရင်ပဲဖြစ်ဖြစ်အသုံးဝင်လာမှာပါ
ဖိလစ်ပိုင်ဟာသူ့နိုင်ငံရဲ့နောက်ဖက်ကမ်းရိုးတန်းကပလာဝမ်ဒေသမှာလဲအမေရိကန်တပ်တွေကိုအသုံးပြုခွင့်ပေးကောင်းပေးနိုင်ပါတယ်တရုတ်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးပြဿနာကိုဒီနည်းလမ်းနဲ့လဲဖိလစ်ပိုင်ဘက်ကတံပြန်လာနိုင်ပါတယ်မစ္စတာပေါလင်းသုံးသပ်တာက
Modernizing that alliance
Australia Japan မဟာမိတ်တွေနဲ့ကူလူဆက်ဆံတာနဲ့မဟာမိတ်တွေကြားခင်မီတိုးတက်အောင်အကူအညီပေးရတွေကအမေရိကန်ရဲ့ရေဘူးရညီပြူဟာဖြစ်တဲ့မဟာမိတ်တွေအပေါ်ပုံမှန်မိကိုလာရနဲ့ညီသူညီမျှဆက်ဆံမှုကြိုးစားလာတာနဲ့လည်းကန့်ညီနေပါဗျ။အ
မေရိကန်ဟာဒေတာတည်ငြိမ်ရေးကိုနှောက်ယှက်နေပြီးဒေတာတွေမှာတင်မာမှုဖြစ်စေတယ်လို့တရုတ်ဘက်ကတော့ပြောပါတယ်။တကယ်တော့တရုတ်ဟာဖိလစ်ပိုင်အတွက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံမှာအခုလိုအမေရိကန်နဲ့စီးရဲမိတ်ဖက်မှုတွေတိုးမြင့်နေတာကိုတရုတ်ဘက်ကစီးပွားရေးရလက်တော့ပြန်မလားဆိုတဲ့စိုးရိမ်ချက်တွေလည်းရှိပါတယ်။ဒီအခြေအနေကိုအာရှနဲ့ Pacific ဒေသဖွံ့ဖြိုးရေး Asia Pacific Pathways to Progress အဖွဲ့ကလူစီယိုပီလိုသုံးသပ်တာက
I think this is where the Philippines will have to work with other countries
ဒါကဖိလစ်ပိုင်အနေနဲ့တခြားအာဆီယံနိုင်ငံတွေနဲ့လက်တွဲလုပ်ရမယ်ထင်တယ်။အာဆီယံစီကတစုံတရာအထောက်ပံ့ရဖို့လိုမယ်။ဒါမှမတည်ငြိမ်တဲ့ဒေသတွေမှာဖိလစ်ပိုင်ကသူ့အနေနဲ့တည်ငြိမ်မှုရအောင်ကြိုးစားလှုံ့ဆော်နိုင်မှာပါ။
ဒေတာတွေမှာအခုလိုအမေရိကန်တက်အင်အားတိုးလာတာပေါ့ဖိလစ်ပိုင်နိုင်ငံသားတချို့ကတော့ကန့်ကွက်ကြပါတယ်။ဒါကဖိလစ်ပိုင်ရဲ့အချုပ်ချာအာဏာကိုအမေရိကန်လက်ထက်ထိုးအပ်ဖို့ချိမ့်ချောက်တယ်လို့ဖြစ်နေတယ်လို့စန့်ကျင်သူတွေကပြောပါတယ်
။ကိုငိမ့်ချန်အေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံ အစီအစဉ်ကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဖေဖော်ဝါရီလ8ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတို့ကမ္ဘာတစ်လွှာခီးသွားဆက်တဲ့သတင်းပတ်စဉ်ကဏ္ဍတွေနဲ့အတူပဲ
ဒီလိုမျိုးပြည်သူတွေလောက်ခရောက်မမြင်ရှင်းကြအဲအကြောင်းစီလီယံလောက်တာဖြစ်တယ
်။နေရာပေါင်းဆုံးအကြောင်းဆုံးသတင်းဖတ်စဉ်ခဏမှနားဆင်ချင်ရမှာဖြစ်ပါတယ်ရှင်။အခုရင်းဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်စဉ်ခဏကိုနားဆင်ချင်ရအောင်ပါ။တရုတ်နိုင်ငံကထောက်လှမ်းရေးအတွက်ရည်ရွယ်ပြီးလွှတ်တင်တယ်လို့တန်တရားရှိတဲ့မိုးပြံဘူပေါင်းကြီးကိုစနေနေ့မှာအမေရိကန်ဘက်ကပြစ်ချလိုက်ပြီးအဲ့ဒီမိုးပြံဘူပေါင်းမှာချိတ်ဆွဲတက်ဆင်ထားတဲ့ဤပညာဆိုင်ရာပစ္စည်းတွေကိုအမေရိကန်ကဆယ်ယူစစ်ဆေးနေပါတယ်။တရုတ်နိုင်ငံကမိုးပြံဘူပေါင်းဘာကြောင့်အခုလိုလွတ်တင်လာလဲဆိုတာကိုအခုဆယ်ရတဲ့ပစ္စည်းတွေကိုစစ်ဆေးကြည့်ရှုတာကနေဘလို့အဖြစ်ရှာနိုင်မလဲဒီကိစ္စဟာအမေရိကန်တရုတ်ဆက်ဆံရေးအပေါ်ဘလို့အပြောင်းအလဲတွေဖြစ်စေမလဲဆိုတာတွေနဲ့ပတ်သက်ပြီး VOA သတင်းထောက် Baronica Bodaras Iglesia ရဲ့သတင်းဆောင်ပါကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
ပြောင်းနိုင်ငံထောက်လှမ်းရေးအတွက်လွတ်တင်လိုက်တယ်လို့တာဝန်ရှိသူတွေကပြောဆိုထားတဲ့မိုးရံဘူပေါင်းကိုအမေရိကန်ဂျက်တိုက်လေယာဉ်ကပစ်ချလိုက်ပါတယ်အမြင့်ပေ18000ကျော်မှရှိနေခဲ့တဲ့ဘူပေါင်းကြီးကိုတိုက်လေယာဉ်ကမစ်ဆိုင်းဒုံးနဲ့ပစ်ချခဲ့ရမှာတောင်ကယ်ရိုလိုင်းနားပြည်နယ်ကမ်းလွန်ကိုပစ်ချခဲ့ပြီးအပျက်စီးအပိုင်းအစတွေဟာ9မိုင်လောက်ပြန့်ကျဲသွားခဲ့တာပါ
I do know that when the president
တဘဒာဒီကိစ္စကိုဂိုင်တွေကိုအမိန်ပေးတဲ့အခါမှာဘယ်နီလန်းနဲ့ဂိုင်တွေရင်ဘလို့အကျိုးပိုရှိမလဲဆိုတာနဲ့အန်ဒီရဲ့အတိုင်းအဆောက်ကိုစစ်တပ်ကချင်းချင်းတွေ့ချက်ခဲ့ပါတယ်ဒီကိစ္စဂိုင်တွေတဲ့အခါမှာလေအမေရိကန်တွေထိခိုက်ကင်းဖို့နဲ့သူတို့ပိုင်ပစ္စည်းတွေဆုံးရှုံးထိခိုက်မှုမရှိအောင်ဆောင်ရွက်ခဲ့ပါတယ
်ရာသီဥတုအချက်လက်တွေကိုစုဆောင်းဖို့လွတ်တင်ထားတဲ့မိုးပြံမှုပေါင်းကိုအမေရိကန်ဘက်ကပြစ်ချလိုက်တာဆိုပြီးတော့တရုတ်ဘက်ကကန့်ကွက်ပြောဆိုပါတယ်ဒါပေမဲ့လည်းလာမယ့်သတင်းပတ်မှာတရုတ်နိုင်ငံကိုသွားဖို့ရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ခီးစဉ်ပြက်အောင်တရုတ်စစ်ဘက်ကအခုလိုရည်ရွယ်ပြုလုပ်တာလားဆိုတာမျိုးတချို့ကသုံးသပ်ပါတယ်
I think strategic
American နဲ့တရုတ်ဆက်ဆံရေးပေါ်တကယ်ကိုထိခိုက်စေတယ်လို့ထင်ပါတယ်။နေကျင်တာကတရုတ်နိုင်ငံတွေကအဖွဲတစ်ခုခုကလှုပ်လိုက်တာကိုကြံတစ်ဖွဲ့ကတိလာဆိုတာပါ
။အခုကဆယ်ယူရရှိတဲ့မိုးပြံပူပေါင်းအပိုင်းအစပစ္စည်းတွေကနေဘာကြောင့်အခုလိုလွတ်တင်လိုက်တာလဲ။ဘာရီစူးဇန်ထောက်လန်းဖို့လဲဆိုတာကိုစစ်ဆေးသိရဖို့ဘိုင်ဒန်အစိုးရအနေနဲ့ PR တွေရင်ဆိုင်နေရပါတယ်။ဒီမိုးပြံပူပေါင်းကိုစောစီးစွာကလေးကပစ်ချတင်နေဆိုပြီးတော့လဲဝေဖန်နေကြတာပါ။
China is a self-declared
ယောက်ကသူ့ဘာသူပြိုင်ပွဲအဖြစ်ရက်တည်ပြီးသူတို့ရဲ့စစ်ရေးအင်အားကိုအကြီးအကျယ်ချဲ့ထွင်နေသလိုနျူကလ িয়ার လက်နက်ပမာဏ3ဆလောက်ပိုပြီးစုဆောင်းနေပါတယ်။အတန်တက်မြန်တဲ့လက်နက်တွေလည်းစုဆောင်းထားသလိုအာဂါတာပိုင်းမှာလည်းပိုနေရယူလာပါတယ
်။အစစအရာရာစောင့်ကြည့်ပြီးတော့ NDA မရှိကြောင်းအမေရိကန်ပင်ကွန်စစ်ဌာနချုပ်ကပြောထားပေမဲ့လည်းဒီမိုးပြံမှုပေါင်းအောက်မှာချိတ်ဆွဲထားတဲ့ဘတ်စကာ3စီးစာအရွယ်စားဤပညာဆိုင်ရာဆက်ကရိယာတွေကနေအမေရိကန်ပြည်ထောင်စုရဲ့အချက်လက်တွေရရှိသွားမှာကိုတချို့ကစိုးရိမ်နေတာ
ဝါ
ဒီမိုးပြံမှုပေါင်းကတိုက်ချင်းပစ်ပက်တင်တက်ဒုံးပြန်တိုးလောင်ထားတဲ့နေရာတွေအပြင်အရေးကြီးတဲ့စစ်စခန်းတွေဘောကဖြတ်သွားခဲ့ပြီးအမေရိကန်အရှိတောင်အရကသမုတ်တရားဘောရောက်သွားတာပါစဉ်းစားစရာတွေအများကြီးပါ
သမုတ်တရားတွေကပစ္စည်းပိုင်းစာတွေကိုဆယ်ယူဖို့မခက်ပင်မလဲအချိန်ဘလောက်ကြာကြာယူမလဲဆိုတာကိုတော့မသိကြောင်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ သတင်းဖတ်ဆင်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့ social media ပေါ်ကလူကြီးများသတင်းတွေကိုတင်ပြမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံကကလေးတယောက်ဟာအသက်2နှစ်ကလေးကသူ့ဘာသာစာဖတ်တတ်ပြီး၄နှစ်ရောက်တော့ကမ္ဘာညံအကောင်းဆုံးသူများအဖွဲ့တည်းအသက်အငယ်ဆုံးနဲ့ရောက်သွားပါတယ်။လမ်းပေါ်မှာကတ်ချက်တာကိုရှောင်နိုင်ဖို့လူစီဒရုန်းကိုအစ္စရေးကမကြခင်နှစ်ပိုင်းအတွင်းရောက်ချပေးနိုင်ဖို့လုပ်နေပါတယ်။ဒီလိုဆိုရှယ်မီဒီယာဘောကလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
တကူပွဲတော်ရာသီကာလတရုတ်နိုင်ငံတလွာမီးရောင်စုံအလှဆင်ပြီးတော့ဆင်နွှဲကြပါတယ်။တရုတ်နှစ်တကူပွဲတော်ဟာကမ္ဘာတလွာနေရာဒေသစုံမှာဆင်နွှဲကြတဲ့ပွဲတော်ဖြစ်ပြီးတော့ပြည်ရင်းရောပြည်ပမှာပါနေထိုင်တဲ့တရုတ်လူမျိုးတွေမိသားစုရှိရာပြန်ပြီးတော့မိသားစုတွေတိုက်တိုက်ဝန်းဝန်းပြန်ဆုံတွေ့ကြတဲ့ကာလဖြစ်ပါတယ်။ COVID တင်းကျပ်မှုတွေဖြေကျော့ပေးပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံအနှံ့ကျင်းပတဲ့ပွဲတော်တွေမှာလူတွေစီစီကပ်ကပ်တွေ့ရတာပါ။လပြက်ကလေးမျိုးအခြေခံတဲ့တရုတ်နှစ်တကူပွဲတော်ကိုရွေးဦးပွဲတော်လို့လည်းနောက်တစ်မျိုးခေါ်ပေါ်ပြီးတော့ဒီနေ့မှာတော့ဇန်နဝါရီလ22ရက်နေ့ကနှစ်တကူနေ့ဖြစ်ပါတယ်။ဒီနေ့ကတရုတ်နက္ခတ်အရာရုံနှစ်ဖြစ်တာကြောင့်လဲရုံရုံလေးတွေကိုနေရာတိုင်းမှာတွေ့ရတာပါ။မြို့တိုင်းမီးရောင်စုံထွန်းကြီးအလှဆင်ထားပြီးတော့လူတွေလည်းဟိုမတီလျှောက်လဲကြသလိုမိဘုံတွေကိုလည်းပုံစံမျိုးစုံဖန်တီးကြတာဖြစ်ပါတယ်။ရုံနှစ်ဖြစ်တာမလို့ရုံရုံလေးတွေများများဆဆတွေ့ရတဲ့အပြင်တရုတ်တို့ကကံကောင်းတယ်လို့ယူဆတဲ့နဂါးပုံတွေငါးပုံတွေပါဝင်ဖိဆန်ပုံစံမျိုးစုံပုံချိုးထားတဲ့မိဘုံလေးတွေကိုလည်းတွေ့ရပါတယ်။တရုတ်နှစ်တကူကာလဆိုလို့တရုတ်ရာသီခွင်အရာဒီနှစ်ကရုပ်နှစ်လားကျောင်းနှစ်ပါလား။ဒီမှာဒီနှစ်ရုပ်နှစ်လားကျောင်းနှစ်လားဆိုရင်ဘယ်နိုင်ငံမှမနေတာလဲဆိုတာမှမူတည်ပါတယ်။ဒီနှစ်ကြာရောက်တဲ့တရုတ်နှစ်တဲ့ဟာတရုတ်ရိုးရာ12ရာသီခွင်အရာရုပ်နှစ်ဖြစ်ပြီးတော့တရုတ်ဂျပန်နဲ့တောင်ကိုရီးယားတို့မှာကနှစ်သက်ကရုံနှစ်ဖြစ်နေဆင်နွှဲကြပြီမဲ့လေဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်ကကျောင်းနှစ်ဖြစ်ပါတယ်။ဘာကြောင့်ဒီလိုကွဲပြားနေကြပါလဲဆိုတော့ယူဆချက်တွေမျိုးစုံရှိပြီမဲ့လေတခုမှတော့တည်တည်ပပမဟုတ်ပါဘူး။ရုံနှစ်ကိုတရုတ်လို့ခေါ်တဲ့မောင်ဆိုတဲ့အတန်ထွက်ကဗီယက်နမ်လို့ကြောင်းလဲဖြစ်တယ်လို့ဆိုပါတယ်။တချို့ကတော့ဗီယက်နမ်တွေကကြောင်းကိုသိပ်ချစ်တတ်ကြတယ်။ရုံကသူတို့အတွက်စားစရာဟင်းရတစ်မျိုးပဲဖြစ်တယ်လို့ပြောကြပါတယ်။ဟနွိုင်းဒေသခံတို့ကတော့
ဒီဗီယက်နမ်နဲ့ချက်ကွန်မဲလ်ဒီအင်ဂျီယိုဖန်လာဗီကွန်မဲလ်ဂန်လီ
ဗီယက်နမ်နိုင်ငံမှာကြောင်ကိုလူတွေကသိချင်ကြတာပါ။ရာသီခွင်ထဲမှာကြွက်နှစ်ဆိုတာလည်းရှိနေမှာတော့ကြောင်နှစ်ဆိုတာလည်းရှိတာသဘာဝကျပါတယ်လို့ပြောပါတယ်။တချို့သုံးသပ်ချက်တွေမှာတော့တရုတ်နိုင်ငံကမြေမြင့်ပိုင်းမှာတည်ရှိလို့ရုံကုန်မွေးတတ်ကြပေမဲ့ဆန်စပေါကိုအဓိကစားသုံးလေယာစိုက်ပျိုးရေးလုပ်တဲ့မြေနေပိုင်းကဗီယက်နမ်နိုင်ငံမှာကျွက်ကိုဖန်တဲ့ကြောင်ကိုကွန်ပျူတာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါကြောင့်မလို့တရုတ်ကနွားနှစ်ဆိုတဲ့နှစ်ကိုဗီယက်နမ်ကကျွဲနှစ်လို့ဆင်နွှဲတယ်လို့ပြောတာလည်းရှိပါတယ်။တရုတ်ရာသီခွင်နဲ့ဗီယက်နမ်ရာသီခွင်မှာကြောင်နဲ့ရုံပြင်နောက်ထပ်အနည်းငယ်ကွဲပြားမှုကဒီတရုတ်နွားနှစ်ကိုဗီယက်နမ်ကကျွဲနှစ်အဖြစ်အယူရှိတာပါ။ရှေးဗီယက်နမ်အထောက်အထားတွေမှာတော့ရုံနှစ်လို့သုံးစွဲခဲ့တာတွေလည်းတွေ့ရပြီးတော့ဘယ်အချိန်မှကြောင်နှစ်လို့ဖြစ်သွားလဲဆိုတာမပြောနိုင်ကြပါဘူး။ကဲကြောင်ဖြစ်ဖြစ်ရုံဖြစ်ဖြစ်ဒီနှစ်ကတော့တရုတ်ရာသီခွင်အဟောရအခက်အခဲတွေပြေရော့ပြီးတော့တတရရရှိနိုင်တယ်လို့ဆိုပါတယ်ရှင်။ကျေးရယူအခမဲ့ဂျူလစ်ဗန်တွေကြောင့်ဇန်နဝါရီလ22ရက်နေ့အမ်စတာဒမ်မြို့တော်မျူဇီယမ်ပလိရင်ပြင်မှာလူတွေစီကားနေပါတယ်။ကမ္ဘာမှာဂျူလစ်ဗန်တွေနဲ့နာမည်ကျော်တဲ့နယ်သာလန်နိုင်ငံကအမျိုးသားဂျူလစ်ဗန်တွေကိုဆင်နွှဲခဲ့ပြီးတော့ဂျူလစ်ဗန်တွေတိုင်းချီလက်ဆောင်ပေးခဲ့တာပါ။ကိုယ့်ရဲ့ပန်းချံအတွက်ကြိုက်ရာရွေးအစီအစဉ်ကြောင့်လာရောက်သူများပြပြီးတော့အရောင်သွေးစုံတဲ့ပန်းတွေနဲ့ပျော်စရာဖြစ်ခဲ့ပါတယ်။ကျူးလစ်ဆိုင်ပြိုးသူတွေကကျူးလစ်ပန်းအရောင်ရာသီစတင်တဲ့အထိမ်းအမှတ်ဖြစ်နေကျူးလစ်ပန်းနှစ်သိန်းကိုလက်ဆောင်ပေးခဲ့ပါတယ်။
Last year is heel wisselend geweest. Dat de corona is begonnen is het voor heel veel kwijkers ontzettend slecht geweest.
ကိုဗစ်ကပ်ရဲ့ယူကရိန်းစစ်ပွဲကြောင့်စွန့်ရင်အဖို့ခါတွေဈေးကြီးတာကြောင့်မနစ်ကအခြေအနေတော်တော်ဆိုးခဲ့ပါတယ်လို့ Dutch Tulip Ban စိုက်ပျိုးသူများအဖွဲ့ဥက္ကဋ္ဌIan Smith ကပြောပါတယ်။စနေနေ့ကကျင်းပခဲ့တဲ့ပွဲကိုတော့လူပေါင်း 18,000 လောက်လာရောက်ခဲ့ပြီးတော့လူတဦးကိုပန်းပွင့်20ကျည်ယူခွင့်ပေးတာပါ။လူတွေဘလောက်စီခဲ့လဲဆိုရင်တော့ပွဲစတင်ပြီးတော့3နာရီအတွင်းမှာလက်ဆောင်ပေးစရာပန်းတွေအကုန်ကုန်သွားခဲ့ပါတယ်ရှင
်。 10 12 13 14 15 16 17 18 19 20 11 12 Twiskatoska.
ဘရစ်တင်နိုင်ငံကမောင်ညံဂျယ်လီ Daddy Hobbs ဖြစ်ပါတယ်။သူကအသက်နှစ်နှစ်မှသူ့ဘာသူလေးလာပြီးတော့စာဖတ်တက်လာတာပါ။အခုသူအသက်၄နှစ်ရှိပြီဖြစ်ပြီးတော့တစ်ကနေတရားအထိကိုတရုတ်ဘာသာအပါဝင်ဘာသာစကားမျိုးစုံနဲ့ရေးထွက်တက်ပါတယ
်။ Obviously he watched a bit more telly than he would do normally, but he was asking to watchalpha blocks and number blocks instead, and you know, we were asking the questions, we're like, oh, that's interesting, but do you want to watch
covid kala ain ne ma be ni ya ro tv ma khle ka do ma chi be ne pinya yin ne sai ne a si sin ni be chi ni le lo ta phit tu ye nyan a ye twe the myet bon ne pat de pyo mi kin phit de bath hops pyo daw ra phit pae di khle nyan ye sit saung mwe phit pi ye naw ma ro man chan nyan ye a thu myet ma tu ri be win kwe ya de a phwe de ko win kwe pyu lai pae britain နိုင်ငံကအဖွဲ့ဖြစ်တဲ့ mansell အဖွဲ့ဟာလူတရာမှညံအေးသွေးအမြင့်ဆုံးထိတ်ဆုံးနှစ်ဦးနေရာအဆင့်တန်းရှိတဲ့သူတွေပဲပါဝင်ခွင့်ရတဲ့အဖွဲ့ဖြစ်ပြီးတော့အခု daddy hops ကတော့အသက်အငယ်ဆုံးအဖွဲ့ဝင်ဖြစ်နေဝင်ရောက်လာတာပါသူကအသက်3နှစ်အရွယ်မှာညံရေးစစ်ဆောင်ပွဲကိုဖြည့်ဆို့ကြည့်ခဲ့ပြီးတော့အမှတ်ပြည့်စုစုပေါင်း160မှတ်ရှိတဲ့ဆောင်ပွဲမှာ139မှတ်ရရှိခဲ့ပါတယ
်
ခွေးလေးတွေက ferry bus ကရက်လိုက်ပြီဆိုတာနဲ့ ferry boat ကိုခုံတဲ့အချင်းချင်းအရင်နှုတ်ဆက်ပြီးတော့ခလုံးပေါ်ပေါ်အကြနာတက်ထိုင်လိုက်ကြပါတယ်။ Mo Mountain Max ခွေးချောင်းထွက်တဲ့လုပ်ငန်းပိုင်ရှင်ဇနီးမောင်နှံကနေ့စဉ်ခွေးတွေကိုဒီလိုလှည့်ကြိုးပေးတာပါ။ဒီခွေးတွေကိုတစ်ခါလမ်းလျှောက်ထွက်ပြီးရင်ခွေး12កောင်အုံနဲ့ထွက်တာဖြစ်ပြီးတော့တစ်နေ့3កောင်လမ်းလျှောက်ပေးပါတယ်။သူတို့စီမှာခွေးချောင်းပေးဖို့အပ်ထားတဲ့ခွေးစုစုပေါင်း40កောင်ရှိပါတယ်။နောက်ဆုံးကားပေါ်တက်လာတဲ့ခွေးလေးကအမူယာလို့ခေါ်ပြီးတော့သူကပိုင်ရှင်မဲ့ကဲတင်ထားရတဲ့ခွေးလေးဖြစ်တာပါ။အမေရိကန်ပြည်သူအလက်စကာပြည်နယ်စကတ်ဝေးမြို့မှာခွေးချောင်းအလုပ်လုပ်တဲ့ဇနီးမောင်နဲ့သူတို့ခွေးချိုတဲ့ ferry ခီးရဲ့နောက်ပြီးတော့ခွေးချောင်းထွက်တဲ့ video တွေရဲ့ကိုလူမှုကွန်ရက်ဆာမျက်နှာမှာတင်တော့အထူးလူကြည့်များပြီးတော့ TikTok ဆာမျက်နှာမှာကြည့်ရှုမှုပေါင်းတန်း90ကျော်သွားတာပါ။ Instagram ဆာမျက်နှာမှာလည်းသူတို့ရဲ့ပရိသတ်ပေါင်း2သိန်းခွဲနီးပါးရှိပြီးတော့ TikTok မှာတော့သူတို့ရဲ့ပရိသတ်ကတစ်သန်း3သိန်းကျော်ရှိပါတယ်။အစ္စရေးနိုင်ငံက2022နှစ်ကုန်မှာစပြီးတော့မိတ်ဆက်ပေးသွားတဲ့အခါအခါလို့တုံးနိုင်မဲ့ရင်ပြန်လေးပါ။မြေပြင်ပေါ်ကနေပေါ်ကိုတည့်တည့်ပြန်တက်ပြီးမှရှေ့ခီးဆက်ထွက်တဲ့ရင်ပြန်ဟာလူနိုးလိုက်ပါလို့ရပါတယ်။မောင်းသူရဲ့ခီးတဲ့ရင်နဲ့တစ်ခါအာသွင်းထားပြီးပြီဆိုရင်မိုင်းတရားအဝေးဝေးထိအောင်ပြန်တန်းနိုင်ပါရဲ့။အေအာအဲကုံတွေကသူတို့ရဲ့ပထမဆုံးဆက်သက်ခီးစဉ်ကို2022ဒီဇင်ဘာလထဲမှာလူမပါပဲပြန်တန်းကြည့်ခဲ့ပါရဲ့။တနအိမိုင်တရာ160ကီလိုမီတာနှုန်းနဲ့အမြင့်ပေ1200ကနေပြန်တန်းနိုင်ပါတယ်။တီချွင်းနဲ့အစ္စရေးတို့ရဲ့စိတ်ကူကတော့ကားချက်တဲ့လမ်းမတွေကိုရှောင်ရှားနိုင်ဖို့အတွက်ကောင်းကင်မှာလူပို့ဆောင်ပြန်တန်းနိုင်မယ့်လက်စစ်ရင်ပြန်လေးကိုတီထွင်တာဖြစ်ပါတယ်။သူတို့မောင်းသူမပါဘဲနဲ့ပထမဦးဆုံးခီးအောင်မြင်မြင်ပြန်တန်းချင်းနိုင်ခဲ့ပါတယ်။ EV တို့လို့အတူောက်ခေါ်နိုင်မယ့်လက်စစ်ရင်ပြန်လေးဟာ2024ခုနှစ်မှာစတင်ရောင်းချမှာဖြစ်ပြီးတော့ဈေးနှုန်းကတော့ဒေါ်လာ3သိန်းခွဲဖြစ်ပါတယ်။
မအီးသနာကျော်ဖက်ဆင်စီစဉ်တင်ဆက်တဲ့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့သတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ချရမှာပါမယ်။ Watch the door alive ဇုံတွဲကခုံချတဲ့ Ballroom Dancing ကပွဲတွေဩစတြီးယားနိုင်ငံဗီယင်နာမြို့တော်မှာပြန်လည်ကျင်းပနေပါပြီ။ရာသီ၄မြို့ရှိတဲ့နိုင်ငံမှာပြင်ဆင်မမြောက်ကပွဲရာသီဆိုတဲ့အထက်တင်စားပြောတဲ့အထက်အလေးထားကြတဲ့ဒီကခုံပွဲတွေကိုဘလောက်ခံကန်နာနာကျင်းပကြသလဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ကြည့်ရှုချရအောင်ပါရှင်။
ဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာ ball season ကခုံပွဲရာသီစတင်နေပါပြီ။ခမ်းမကျဲကြီးထဲမှာ world stage သွားရီအတိုင်းစုံတွဲတွေဟန်ချက်ညီညီကခုံနေကြတဲ့ပွဲကို ball လို့ခေါ်ပါတယ်။စောင်းရာသီရောက်တိုင်းကျင်းပကြတဲ့ ball ကခုံပွဲတွေကိုဩစတြေးလျနိုင်ငံမှာဘလောက်အလေးထားကြသလဲဆိုရင် ball season ကခုံပွဲရာသီကိုပြင်ဆင်မြောက်ရာသီလို့တင်စားပြောကြတဲ့အထီးဖြစ်ပါတယ်။ဗီယက်နာမြို့တော်တခုထဲမှာတင်ကခုံပွဲရာသီဆိုရင်ကပွဲပေါင်းရာနဲ့ချီကိုကျင်းပကြပါတယ်။ဒါပေမဲ့အထက်တန်းလွှာတွေမြို့မြတ်နှဖုံးတွေတက်ကြလေးရှိတဲ့အထက်ဘောတွေတဲက Music Fire ကာပွဲယုံကြီးရဲ့ရွှေရောင်ဟောခမ်းမကြီးမှာကျင်းပတဲ့ပ Ball of the Vienna Philharmonic Orchestra ကခုံပွဲကြီးကတော့အခုနှစ်2023မှာအသက်80ပြည့်အထိမ်းအမှတ်နဲ့ကျင်းပခဲ့ပါတယ်။နှစ်တစ်ကူတန်ဆောင်ဂီတဖျော်ဖြေပွဲကြီးလှုပ်လေ့ရှိတဲ့ခမကြီးမှာကျင်းပတဲ့ဒီကခုံပွဲကြီးက Vienna မြို့တော်မှာကျင်းပတဲ့ကခုံပွဲတွေထဲမှာအကြီးအကျယ်ဆုံးလို့ပြောနိုင်ပါတယ်။COVID ကရောဂါကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကမကျင်းပနိုင်ခဲ့ပဲအခုနှစ်မှာပြန်ကျင်းပနိုင်တဲ့အတွက်လဲပို့ပြီးထူးကြတယ်လို့ပွဲထက်လာတဲ့ Austria ဝန်ကြီးချုပ်ကပြောပါတယ်
Die Balltradition ist eine besondere in Österreich und vor allem das besondere
Austrianer ngam kawwei ko san la ya tait ko alitha lou ja bare. Akhu lo kawwei ri pyan chin ma nai na po lo raw thu bare. Acha du ri ne pyan le song twei nai ne kawwei ri pyan le sin nwe nai bare. Tiao ne tiao song twei saka ri pyo nai ja lo de kai ko thu bare. Athu thapin khat khe de chein nwe ma akhu lo pyo sia chein myu ta kha de li pyan ya da de kai ko kaung bare. Akhu lo sait chan da sia chein ni ya bu kawwei ri ga khwan lan kaung phit bare.
နမဲကြီးဂီတမှုကြီးရဲ့ဦးဆောင်မှုနဲ့ဂန္ဓဝင်ဝေါ့လ်စ်ဒေးသွားတွေကိုတန်ဆောင်တေးဂီတတီဝိုင်းကတီးခတ်နေသလိုစုံတွဲတွေကလည်းတေးသွားနဲ့အညီဟောကမ်းမကြီးတဲ့မှာကခုံနေကြပါဗျ။ဟိုးအရင်တုန်းကအခုလိုဘောတွေကိုတော်ဝင်မိသားစုတွေအထက်တန်းလွှာလူချမ်းသာတွေကြားမှသာတီးသန့်ကျင်းပခဲ့ကြတာပါ။ဆက်ရှိရာစုရောက်ချိန်မှာတော့ Austria Empire ဧကရီမရီယာထရီဆာရဲ့သားတော်ဒုတိယမြောက်ဂျိုးဆက်မင်းသားကတာမန်ပြည်သူတွေအတွက်ကခုံပွဲတွေကိုလှုပ်ခွင့်ပြုခဲ့ပြီးကလေးကမြို့တော်ထဲမှာလူတန်းစားမျိုးစုံကြားကခုံပွဲတွေကိုကျင်းပလာခဲ့ကြတာဖြစ်ပါတယ်။ Music for Ein ခမကြီးလို့မဟုတ်ပေမဲ့ Vienna မြို့တော်မှာတခြားပုံစံမျိုးစုံနဲ့ကျင်းပတဲ့ကခုံပွဲပေါင်းတစ်နှစ်ကို450လောက်ရှိပါတယ်
။ And that's why we have 450 bosses festivities every year in Vienna alone. Of course
Vienna မြို့တစ်ခုထဲမှာကိုနှစ်တိုင်းကခုံပွဲပေါင်း450လောက်ရှိပါတယ်။အားလုံးကတော့ဒီခမကြီးမှာကျင်းပတာမျိုးမဟုတ်ကြပါဘူး။ဒါပေမဲ့ကခုံပွဲတိုင်းမှာမိမပြူလေးတွေကိုပွဲထုတ်တဲ့ခန်းနာနဲ့စကြသလို Waltz Guitar နဲ့ကခုံကြတာဖြစ်ပါတယ
်။ကခုံပွဲတိုင်းမှာအဖြူရောင်ဂါဝင်ရှေတွေဝစ်ဆင်ထားကြတဲ့မိမပြူလေးတွေနဲ့အမျိုးသားလူငယ်လေးတွေကိုအရင်ဆုံးပွဲထုတ်ကခုံစီပြီးမှပွဲလာပရိသတ်တွေပါဝင်ကခုံကြတာဖြစ်ပါတယ်။အဲ့လို Ballroom Dance ကခုံနိုင်ဖို့ကြိုတင်လေးချက်တင် जा ထားကြလေရှိပါတယ်။အခုလိုခန်းနာတဲ့ကာပွဲမျိုးတက်ကြသူတွေအနေနဲ့အဝတ်စားကိုလည်းတတ်မှတ်ချက်နဲ့အညီဝစ်ဆင်ကြရပါတယ်။အမျိုးသမီးတွေအနေနဲ့ကျန်းမြင့်ထီရှေလျားတဲ့ဂါဝင်တွေဝတ်ဆင်ဖို့လိုပြီးအမျိုးသားတွေဆိုရင်အဖြူရောင်ဘိုးတိုင်နဲ့ဝတ်ဆောင်ဖြစ်ဝတ်ကြရပါတယ
်Hauptbällen wie Philharmonika
Opera Ball အဓိကကာပွဲကြီးမျိုးဆိုအမျိုးသားတိုင်းအဖြူရောင်ဘိုးတိုင်နဲ့ဝတ်ဆောင်ဖို့မဖြစ်မနေဝတ်ဖို့လိုပါတယ်ညပွဲတဲ့ဝတ်ဆောင်တွေထဲမှာအဖြူရောင်ဘိုးတိုင်ကမျိုးသားတွေအတွက်ကျက်တည်အရှိဆုံးဖြစ်ပါတယ်သူ့နောက်မှာတက်ဆီတို့ဝတ်ဆောင်တဲ့နတ်ပြားရောင်ဝတ်ဆောင်တွေကလိုက်ပါတယ်
Also Frack ist an und für sich Pflicht, dass man eine Taschenuhr trägt, wenn man
ပြူရောင်ဘိုးတိုင်နဲ့ဝတ်ဆောင်ဝတ်ရင်အိတ်ဆောင်နာရီလည်းမဖြစ်မနေပါဘူးလို့ပါတယ်။နာရီကိုညာဘက်အတွင်းအိတ်ထဲမှာထည့်ထားမှာဖြစ်ပြီးနာရီနဲ့တွဲထားတဲ့ကြိုးကိုဝစ်ကော့အင်ဂျီရဲ့အလဲကျဲသီးမှာတတ်ထားရမှာဖြစ်ပါတယ်
။အပြူရောင်ဘိုးတိုင်ဝတ်ဆောင်တစ်ထည်ကိုဒေါ်လာ8000ကနေဒေါ်လာ1000ချော်အထိဈေးပေးရပါတယ်။ဆက်ရှိရာစုရဲကစားလို့ Austria တာမန်ပြည်သူတွေကြားမှာဘောကခုံပွဲတွေကျင်းပတာမှာကော်ဖီဆိုင်ပိုင်ရှင်တွေပန်းဆိုင်ပိုင်ရှင်တွေခြေကျင်တောင်တက်သမားတွေစသဖြင့်အသီးသီးကခုံပွဲကြီးတွေကိုစီစဉ်ကျင်းပကြပါတယ်။ Vienna မြို့တော်မှာကျင်းပတဲ့ ball တွေထဲမှာပန်းရောင်စုံတွေကိုအလှဆုံးပြင်ဆင်ထားတတ်တဲ့ flower ball, German lure, blumen ball ကိုအခုနှစ်မှာတော့မြို့တော်ခမ်းမမှာ69ချိန်မြောက်အဖြစ်ကျင်းပခဲ့ပါတယ်။
We are living in Vienna and we love to come to Blumenbach.
ကျမတို့ Vienna မှာနေတာပါ။ Blumenbach ကဝဲကြီးကိုလာရတာကျမတို့သိကြပါတယ်။ပြင်ဆင်ထားတာတွေကတိတ်ကိုလှပခန်းတာတော့တိတ်သဘောကျပါတယ်
။ကာပွဲအဖွင့်မှာဇုံတွဲကားကြတဲ့ဆဲကျော်သက်တွေအနေနဲ့လားနဲ့ချီအချိန်ယူပြီးတော့အကတင်လေ့ကျင့်ထားကြတာဖြစ်ပါတယ
်။ Walt Stee သွားတဲ့အညီကခုံရတော့နည်းနည်းခက်ပါတယ်။အပြင်မှာကျွန်တော်တို့လိုတေချာတင်ယူလေ့ကျင့်ထားရင်တော့အဆင်ပြေပါတယ
်။ကျမကတော့ကနေပန်းစည်းပြုတ်ကြသွားမှာကိုပဲစိုးရိမ်တာပါ
။ Blooming Ball ကခုံပွဲတွေမှာဝင်ကားလက်မှတ်ကတစ်စောင်ကိုယူရို60ကျော်ရှိပြီးတော့ထိုင်းစရာခုံအထွက်ပါဆိုရင်တော့လက်မှတ်တစ်စောင်ကိုယူရို100ကျော်ပေးရပါတယ်။ဒီနေ့ပွဲအတွက်လက်မှတ်အကုန်မရောရပေမဲ့ပွဲစီစဉ်သူတွေကတော့ဧည့်သည်တွေပြန်လာကြမယ်လို့မျှော်လင့်နေပါတယ်။
Der Ball ist nicht ausverkauft. Wir haben natürlich gehofft bis zuletzt auf mehr Gäste.
Die Quote lämmt ein Jahr nur in Zeit. 3600 laut lernen wir mit. Ich will nur sagen, 2400 laut bei Schiba dir. Da ich mir leck Covid Yoga die Pipido, Patmazon Salon der Kabel mal, der laut lajara, der Rolli mehr der Pio amava. Covid Jam Pueri Pekeyaro, ich will nur Kabel die Pien Sabi Suro, Ede Rie Pien Lajamava.
ကိုဗစ်ကရောဂါကြောင့်ဗီယက်နာပွဲတော်မှာကားခွန်ပွဲတွေကိုနှစ်နှစ်ကြာရှင်းနာထားရတဲ့အတွက်တစ်နှစ်ကိုဝင်ငွေယူရိုတန်150ကျော်ထိခိုက်နစ်နာခဲ့ပါတယ်။အခုကားပွဲရသည်မှာတော့အရင်ထက်ကိုဝင်ငွေပိုများပြီးယူရိုတန်150ကျော်ရမယ်လို့ဗီယက်နာကုန်သည်ကြီးများအသင်းကတော့ခန့်မှန်းထားပါတယ်။ဩစတြေးလျလူမျိုးတွေအလေးထားဆင်နွှဲကြတဲ့ဘောကားခုံပွဲတွေကိုတက်ကြသူ10ယောက်မှာတယောက်ကနိုင်ငံသားကလာကြသူတွေဖြစ်ပြီးတော့ပွဲတစ်ပွဲအတွက်တယောက်ကိုအနည်းဆုံးယူရို300ကျော်သုံးဆွဲလေးရှိတယ်လို့ပြောပါရရှင်ကျွန်မရှင်းရမှာပ
ါမဆုမြတ်မွန်ရဲ့ကဘာတလွားခီးသွားသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါရရှင်အခုတော့မညွညွလွင်ရဲ့နေရာပေါင်းစုံအချောင်းစုံအစီအစဉ်ကိုတင်ပြပါမယ်။လူသားတွေရဲ့ဘဝရှင်သန်ရည်တည်မှုတွေမှာတခါတလေမမျှော်လင့်ထားတဲ့ဘဝတစ်ခုလုံးပြောင်းလဲသွားရတဲ့အဖြစ်အပျက်အတွေ့အကြုံတွေကိုရင်ဆိုင်တတ်ကြရပါတယ်။မြန်မာနိုင်ငံမှာဖြစ်တဲ့ဆက်ရနာသိမ့်လိုက်တဲ့ဖြစ်စဉ်ကြောင့်လည်းမြန်မာပြည်ကအစိုးရဝန်ထမ်းတချို့ရဲ့ဘဝတွေအပြောင်းအလဲဖြစ်သွားပါတယ်။တိုင်းတစ်ပါးကိုရောက်ပြီးဘဝတွေဆက်ရှင်သန်နိုင်ဖို့ကိုယ်ရည်မှန်းချက်ယုံကြည်မှုတွေပြည့်ဝလာစေဖို့ကြိုးစားနေကြရတဲ့သူတွေအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနားဆင်ကြပါရှင်။
စားတော့ဆိုင်တစ်ခုရဲ့မိဖို့ကြောင့်လေးမှာတာဝန်ယူပြင်ဆင်ချက်ပြုတ်ရသူတွေဟာအချက်ပြုတ်ကျွမ်းကျင်တဲ့စဖို့မှုတွေဖြစ်ကြပါတယ်။ဒါပေမဲ့အခုလိုစဖို့မှုအကူတာဝန်ယူပြီးချက်ပြုတ်ကြော်လော်ပေးနေတဲ့သူတယောက်ကတော့သူ့ဘဝမှာတခါမှမိဖို့ရဲ့ဝင်စဖို့မှုအဖြစ်မလုပ်ကင်ဘူးတဲ့သူတူပါပဲ
။ဒီလိုမျိုးပြည်သူတွေဒုက္ခရောက်မမြင်ခြင်းကြောင့်အဲကြောင့်စီလျံလောက်တာဖြစ်တယ်။ဒီအောက်လန်းကနေတော့အစင်းစင်းတောင်းစင်းစင်းဖြတ်ပြီးတော့ထိုင်းနိုင်ငံကိုရောက်လာခဲ့တယ်။နိုင်ငံသားလည်းရန်တကားမရောက်ဘူး။ဘာသာစကားအခက်အခဲလည်းရှိတယ်။ဒီအလုပ်တွေကလည်းမကြောက်ဘူး။ကိုမလုပ်ဘူးတဲ့ဟာလည်းပါတယ်အဲ့လိုမျိုး။ဟုတ်ကဲ့ခက်ခဲတယ်အောင်အများကြီးပ
ါ။နောက်ထပ်စားတောက်ဆိုင်တစ်ခုမှာပဲရတဲ့အလုပ်လုပ်ရင်ဘဝအတွက်ရှင်သန်နေရသူတူကတော့ကိုမင်းပြေဆုံးပါ။
ကျွန်တော်ကတော့ဆောက်လုပ်ရေးဝန်ကြီးဌာနမှာငယ်တိုင်းအင်ဂျင်နီယာနေရာတူနဲ့2016ခေတ်ကတာဝန်ထမ်းဆောင်ခဲ့တာဝန်ထမ်းဆောင်ခဲ့ပြီးမဲ့ဒီ2021ဒီလိုဒီတိုင်းပြည်အနာသိမ်းတဲ့ချိန်မှာဗျာဗျာဒီစနစ်ဆိုကြီးအောက်မှာဆက်လက်မလုပ်ချင်တော့တဲ့အတွက်ကျွန်တော်တို့တိုင်းပြည်ကနေထွက်ခွာခဲ့ရတာပေါ့ဗျာဟုတ်ဘယ်လိုပြောလဲမိသားစုနဲ့ဖုန်းလေးပဲပြောတယ်ပြီးတော့ကိုကကြိုးစားရပေါ့ဗျာအလုပ်ကိုကြိုးစားစားလုပ်တဲ့အတွက်တတိတော့ရတယ်ဒါပေမဲ့လည်းလက်ခံလိုက်ပါရဲ့ဗျာတချို့လူတွေဆိုအတက်တွေပြီးတော့တာရှိတယ်အဲတိုင်အတက်ပြီးသွားတဲ့သူရဲ့ကောင်းတွေစာနာပြီးတော့ကျွန်တော်တို့ကအဲ့ဒီတတိယတဲ့စိတ်တွေကတော့သူ့လိုလိုပျောက်သွားတာပေါ့ဗျာဟုတ
်တိုင်းတစ်ပတ်မှာဓာတ်ပေါက်ချက်တဲ့အလုပ်လုပ်ရင်ဘဝရည်တည်နေရတဲ့ကိုအေးတို့ဇနီးမောင်နှံကလည်းမိရထားဝန်ထမ်းဘဝကနေရှောင်ထွက်လာကြသူတွေဖြစ်ပါတယ
်တခြားတိုင်းပြည်ရောက်လာရဆိုတော့နေသားထိုင်သားကြဖို့အတွက်ကြိုးစားပါဘောနော်အလုပ်ကိုင်းနဲ့အံဝန်ဝန်ကြဖြစ်အောင်တော့ကျိုးစားပြီးနေရတာပေါ့ဒီကျောင်းနိုင်ငံအေဂျင့်သွားတဲ့အချိန်ကိုအစိုးရတက်လာချိန်ဒါတွေကအကုန်လုံးကိုနေရာကိုပြန်ရောက်ပြီးအဆင်ပြေသွားကြမှာပဲဟုတ်အဲ့ဒီခိုက်တန့်လေးကိုတော့ကိုကခက်ခဲလေးကိုတော့ကြော်ဖြတ်နေရမှာပေါ့ဟုတ်ကဲ့
ထိုင်းနိုင်ငံမှာရှိတဲ့မြန်မာစာတင်ကျောင်းလေးတစ်ခုမှာတစ်ဖက်ကစာလဲတင်တစ်ဖက်ကကလေးတွေစားတောက်ရေးအတွက်ပါတာဝန်ယူလုပ်ကင်ပေးနေရသူကတော့ CDM ဆီယာမမခင်လေးပါ
ဘောနော်တွေ့တာပေါ့ကျမတို့ကငါတို့ကတော့မြန်မာနိုင်ငံမှာဒီလိုကတော့အဆင်မပြေတော့ဘူးပေါ့နော်။နောက်ကကိုတနေရရှောင်းမယ်ဆိုလို့ရှိရင်လည်းသူတို့ကလိုက်ဒုက္ခပေးမှာပဲလေ။ကိုနေတဲ့အိမ်ကြီးပါလေပေါ့နော်။အဲဒီလိုဆိုသူကိုကြောင့်လည်းသူများကိုဒုက္ခမရောက်စေချင်ဘူးပေါ့။ရောက်စေချင်တော့အဲ့နဲ့ဒီဘက်ကိုဟိုအသိနဲ့ပေါ့နော်။အဲဒီလိုသွားချင်းနေပေါ့ဆိုတော့အဲသူတို့ကကိုနေပြီးတော့လာတယ်လာတော့လမ်းကမ်းကြီးလျှောက်သွားသေးတယ်။တော်တော်လမ်းလျှောက်သွားတယ်။နောက်ကမိုးရေထဲမှာပေါ့နော်။အဲတညာလုံးတော်ကြီးထဲမှာအိပ်ရတယ်။အဲလိုမျိုးခက်နဲ့လာပြီးတော့မှရောက်ခံနေပြီဆိုတော့မှမိသွားတာမိသွားတဲ့ခါကျကျမတို့အဲ့ချုံချွဲမှာပေါ့နော်အဝတ်စားလည်းဘာမှအဝတ်တစ်ချက်ကိုတစ်ခုနဲ့ပဲဆယ်ရက်နေခဲ့ရတယ်အလုပ်ကတော်တော်နဲ့မရဘူးနောက်ပိုင်းလည်းကြာတော့အတိတ်ကောင်ကနေအလုပ်ရှာပေးတယ်အလုပ်ရှာပြီးတော့အလုပ်သွားယူတော့တန်ယုံမှလုပ်ရတယ်တော်တော်ကြောက်တာဟုတ်စလက်များပြက်သွားရင်တော့ကိုရီပေါ့နော်အာနာပြန်ရလို့နိုင်ရခါကျတော့ရှင်ဒီလိုမျိုးစာသင်ဖို့တော့အဆင်ပြေပါမလားကိုကိုတတိထားနေပေါ့ဆိုသူကအဲ့လိုမျိုးဆက်ကြီးရအကြီးကြီးဆိုတော့လက်တွေပါအဲ့လိုမျိုးညက်ဒီကျမရှိမှရင်2ယောက်ပေါ့နော်အဲ့လိုလက်ညှိုးနဲ့အဲ့လက်မနဲ့ပြတ်သွားတာ
Okay
မူလာရန်ကျောင်းဦးဆရာလေးကိုအောင်မင်းကလည်းမြမပြည်ထဲကနေအခက်အခဲအများကြီးကိုကြောဖြတ်ပြီးတိုင်းတစ်ပါးကိုရှောင်တိန်ခဲ့ရသူဖြစ်ပါတယ
်။အာနာသိမ်းရဲ့အခါမှာကျွန်တော်တို့ရဲ့ပုံမှန်ဘဝမရှိတော့အထိုင်းအောင်လာရတော့မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချပြီးတော့လာတဲ့အခါမှာကျွန်တော်လမ်းမှာအခက်အခဲရအများကြီးပဲအများကြီးပဲအာကျွန်တော်တို့ကပုံမှန်လမ်းနေအပေါ်လမ်းနေလာလို့မရတဲ့အခါကျတော့အောက်လမ်းနေလာတော့ဒုက္ခတွေကအများကြီးပွေသားကြွားတာနဲ့သူတို့ရဲ့စစ်ကန်နေကျွန်တော်တို့ဖြတ်ပြီးတော့လာတဲ့အခါမှာသူတို့လက်ထိုးတာတွေလည်းတွေ့ရတယ်ပေါ့နော်ကျွန်တော်တို့ကားအောက်မှာမှောက်ပြီးတော့လာရတာမျိုးအသက်ရှူကြက်နေတဲ့ဒဏ်နေခံရတာကိုတောင်ရလဲအများကြီးတက်ရတယ်ပေါ့ချီချင်းဆိုလည်းအများကြီးချောက်တယ်ထမင်းငတ်ခဲ့တာလည်းနှစ်ပတ်လောက်ရှိတယ်လမ်းမှာတလနဲ့ခုနှစ်ရက်လောက်ကြာထိုင်းပလိတ်အဖမ်းခံရတယ်ကျွန်တော်၃ကား၄ကားလုံးမိတာဆို၄ကားလုံးမိတယ်လုံးလုံးမိပြီးတော့ကျွန်တော်အချုပ်ထဲမှာရက်20ကျော်ကျော်လောက်ကြာသွားတယ်အဲ့ဒီကနေပြန်ထွက်ပြီးတော့တစ်ခါနေစားကူပြန်ရောက်တစ်ခါပြန်တက်မှတစ်ခုလို့ရောက်လာ
မြန်မာပြည်ရင်းမှာအနည်းငယ်ရှိတာကြောင့်အနည်းဆက်ဆုံးနိုင်ငံတစ်ခုကိုအခက်အခဲတွေကြားကထွက်ခွာခဲ့ကြရပြီးရောက်တဲ့အခါမှာလည်းဘဝရည်ရည်ကတစ်ဖက်ကိုယုံကြည်ရာကတစ်ဖက်အတွေ့ရုန်းကန်နေကြရပေမဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကတော့အပြေအဝရှိနေကြသေးပါပဲ
ကျွန်တော်ကတော့မှန်ကန်တယ်လို့ယူဆပါတော့ဘာလို့လဲဆိုတော့ကျွန်တော်တို့မှာမိသားစုရှိတယ်သားသမီးတွေလည်းရှိတယ်ပေါ့နော်ကိုရဲ့ဘယ်လိုပြောမလဲကိုဆုံးပြတ်တစ်ခုကြောင့်နောင်နာမရစေခြင်းပေါ့အဲ့တော့မှန်ကန်တဲ့လမ်းကိုရွေးခဲ့တာလို့ကျွန်တော်တို့အလုပ်ပဲပြောနေတာ
ဘုရားအားမလျှော့နဲ့ပေါ့အားသိမ်းတာပါတကယ်ချင်းနဲ့အားလုံ
းအားမလျှော့ပါဘူးကျမတို့အားမလျှော့ဆိုတော့တိတ်တော့ကျမရဲ့မျှော်လင့်ချက်ပေါ့နော်တိတ်တော့မကြတော့ပါဘူးလို့အောင်မြင်တော့ပ
ါကျွန်တော်ကယုံကြည်ခြင်းနဲ့လောက်တာဆိုတော့ကျွန်တော်အဲ့ဒီတော့ကနောင်နာမရဘူးပြန်ဝင်ဖို့လည်းမရှိဘူးပေါ့နော
်မာသွားပြီလို့တော့မရှိစောက်ဘူးပေါ်လို့ရမှန်းပေါ့အာသိမ့်ပြီးတော့ပဲကြွားလွားတယ်ပေါ့
ယာရုယာကန်ရှိတဲ့ဘဝတွေကနေတိုင်းကဘာမှာမမျော်မှန်းထားတဲ့အလုပ်တွေကိုလုပ်ကင်ကြရင်အင်းကိုဘလောက်ပဲလွန်းလွန်းဘလို့ပဲအခက်ခဲတွေရှိရှိမကြတော့တဲ့တစ်ချိန်မှာကိုကြောခိုင်းခဲ့ရတဲ့အမိမြေပြန်လဲตาရလှပအေးချမ်းပြီးပျော်ရွှင်စရာအချိန်တွေရောက်တော့မှာပါလို့တော့တတိချယုံကြည်မျှော်လင့်နေကြတာပါရှင်
မညညလူရဲ့နေရာပေါင်းစုံအချောင်းစုံသတင်းပတ်စင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင် VOA ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်ပါတွေသတင်းပတ်စင်ကဏ္ဍတွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ဒါပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အချက်ပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပါလေရှင်အခုတော့နန်းလောင်ကသတင်းအချင်းချုပ်ကိုပြောပြပေးပါအောင်ရှင်
တိုက်ဆုံးသူ 9,800 ကျော်ထိရောက်လာတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေဆက်ကအင်အားပြင်းငရင်ကြောင်းပြိုကျသွားတဲ့အပြက်အစီပုံတွေအောက်အသက်မသေးချင်ရဲ့တူရကီအပူတပြင်းရှာဖွေကဲဆင်းနေတာမှာချက်ကြိုတန်လန့်နဲ့မွေးကင်းစကလေးတယောက်ကိုပါအင်ကနေကကယ်တင်နိုင်ခဲ့ပါတယ်ကလေးလေးရဲ့မိဘနဲ့ပါဝင်မိသားစု9ဦးစလုံးတော့တိုက်ဆုံးသွားပါတယ်တနင်္လာနေ့ကလှုပ်သွားတဲ့ပြင်းအား9.8ငလင်းကြောင်းထောင်နဲ့ချီတဲ့အဆောက်အုံနဲ့ပြိုကျပျက်စီးခဲ့ရတဲ့အတွက်ပိတ်မိနေသူတွေဘလောက်ရှိမှန်းတော့မသိရသေးပါဘူးငရင်တန်းကြောင့်လူတန်းနဲ့ချီထိခိုက်မှုရှိနိုင်တယ်လို့လည်းအာဏာပိုင်တွေကခန့်မှန်းထားပါတယ်တနက်နေ့ပါကြရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်မုံမှန်ပြင်ဆင်ထားတဲ့ Leopard 1တင့်ကဟောင်းအစီအ ਨੇ ဆုံးအစီးတရားပေးပို့သွားဖို့ပြင်ဆင်နေကြောင်းဂျာမနီ၊ဒိန်းမတ်နဲ့နယ်သာလန်နိုင်ငံတို့ကအင်္ဂါနေ့မှာပြောပါရယ်1960ပြည့်လွန်နှစ်အလဲပိုင်းကနေ1980ပြည့်လွန်နှစ်အလဲပိုင်းကာလတွေကထုတ်လုပ်ခဲ့တဲ့ Leopard 1တင့်ကတွေကိုစစ်ပွဲသုံးနိုင်ရင်ပြင်ဆင်ရမှာကြောင်းယူကရိန်းကိုတက်ခိုက်ရေးသမားတွေလက်ထက်ကိုတော့နွေရာသီလောက်မှရောက်မှာဖြစ်ပါရယ်ဒါပေမဲ့ဂျာမနီ၊ဒိန်းမတ်နယ်သာလန်နိုင်ငံတို့ကတော့ကာကွယ်ရေးဝန်ကြီးတွေကတော့နောက်ထပ်ပေးမဲ့လက်နက်တွေကြောင့်ယူကရိန်းစစ်တပ်အနေနဲ့ပိုင်တဲ့နယ်မြေတွေကိုပြန်လည်ထိန်းသိမ်းနိုင်ရေးမှာတိတိတသာတိုးတက်သွားစေမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတော်ဝန်သက်သန်းတဲ့ဖြစ်တဲ့အရေးကြီးလာတဲ့နှစ်ပြည့်မြောက်အချိန်မှာဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်သူအတော်များများကတော့သမ္မတဘိုင်ဒန်အနေနဲ့လက်ရှိအချိန်ထိအောင်မြင်စွာလုပ်ကိုင်နေတာအနိုင်ငယ်ပဲရှိသေးတယ်လို့ယုံကြည်နေကြပါတယ်။သမ္မတဘိုင်ဒန်ကလည်းသူ့ရဲ့အောင်မြင်မှုတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာကာကွယ်ပြောဆိုဖို့ပြင်ဆင်ထားပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လွှင့်ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Goodnet Rob McLean တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 19kHz 15453လိုင်းတိုမီတာ 25kHz 11803လိုင်းတိုမီတာ 32kHz 9335လိုင်းလက်မီတာ 190kHz 1505တို့ကနေဖမ်းယူ နားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းချီးစုပါကျွန်မသင်္ခီထိုက်ပါရှင်
This program has come to you from the Voice of America, Washington.